of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်ဗီယူအမေရိကန်တိုင်းရဲ့2018ခုနှစ်စက်တင်ဘာလ28ရက်တောက်ကြနေညပဲအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လွင်ဟုပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံအပ်တယ်မသိထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စတင်ဆွေးနွေးနေပါပြီ။ရခိုင်ပြည်နယ်အချက်တဲရနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကကြောင်းဝင်ဖြစ်ရှင်းမှုတွေကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာဒီမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာရေးနဲ့ပတ်သက်လို့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြန်မာအစိုးရအနေနဲ့ပြဿနာဖြေရှင်းရေးမှာပိုပြီးရှုပ်ထွေးစီမှာဖြစ်တယ်လို့သုံးသပ်ကြပါတယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီတခုလည်းမဟုတ်ဘူး။ဖွဲ့စည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စုစည်းပြီးတော့ဥတီယာတစ်ခုကိုတွန်းနေတာနော်
။ဒေါက်တာခင်စောဝင်းပြောသွားတာပါ။အပြေဆုံးကိုသတင်းနေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီလိုကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖျံဖြူပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့တာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်တဲ့အကြောင်း American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြန်ကျလာပေမဲ့73စီစင်းနှုန်းတွေကတော့ဆက်ပြီးတက်နေသေးဖြစ်တာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေအကြက်တဲနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံအပ်တယ်မသိထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စတင်ဆွေးနွေးနေပါပြီအယူခံရုံးတရားသူကြီးနဲ့သူဆက်ချုပ်တဲ့အရွယ်ကလိန်ပိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey ဖိုတိုလွတ်တော်မှာတရားစီထွက်ဆိုခဲ့ပြီးနောက်တစ်နေ့မှာမဲခွဲဖို့စီစဉ်ခဲ့တာပါလွတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်17ယောက် Democrat Party ကိုယ်စားလှယ်10ယောက်ပါဝင်တဲ့ကော်မတီအနေနဲ့တရားရုံးချုပ်တရားသူကြီးဖြစ်ခံရေးထက်လွတ်တော်တစ်ခုလုံးကမဲခွဲတဲ့မသိဆုံးဖြတ်ရမှာဖြစ်ပြီးထက်လွတ်တော်မှာမဲခွဲမဲ့အစီအစဉ်ကိုစနေနေ့မှာဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ Ford နဲ့တခြားအမျိုးသမီးရဲ့ဆွဆဲချက်တွေကိုပြည်ထောင်စုစုံစမ်းစစ်ဆေးပြီးတော့ FBI ကအပြည့်အဝနောက်ကျောင်းပြန်စစ်ဆေးနိုင်မယ့်အချိန်ထိတရားရေးကော်မတီနဲ့ထက်လွတ်တော်ကမဲခွဲမဲ့အစီအစဉ်တွေကိုစိုင်းထားဖို့လည်းမနေ့နောက်ပိုင်းမှာပဲ American ရှေ့နေအသင်းကတောင်းဆိုထားတာပါ။တရားဥပဒေစိုးမိုးရေးကိုလေးစားတဲ့အနေနဲ့ရောဥပဒေနဲ့ညီဖြစ်ဖို့အတွက်ပါတိုက်တွန်းရတာဖြစ်တဲ့အကြောင်းနဲ့တိုက်ပြည်မှာအမြင့်ဆုံးတရားရေးအာဏာပိုင်ဖွဲ့မှာတာဝန်ယူမဲ့သူတူကိုအရင်စလုံးမဲခွဲဆုံးဖြတ်တာမျိုးမလုပ်ဖို့လဲတရားရေးကော်မတီကြီးခဲတွေထံပြဖို့ရစာထဲမှာဖော်ပြထားပါတယ်
။ American တို့ရှင်းနေချုပ် Rod Rosenstein ရဲ့ရထူးသက်သားနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုသမ္မတ Donald Trump ကနောက်တစ်ပတ်တည်းရွှေ့ဆိုင်လိုက်ပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ယူကြီးကြပ်နေတဲ့တို့ရှင်းနေချုပ် Rosenstein ကိုသမ္မတ Trump ကအလုပ်ဖြစ်ဖို့စဉ်းစားနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါ။ဘ ਹੁ တရားရုံးချုပ်တရားသူကြီးနေရာအတွက်နာမည်စင်းပေးခံရတဲ့Brett Kavanaugh နဲ့သူ့ရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey Photo ကိုအထက်လွှတ်တော်တရားရေးကော်မတီကကြားနာစစ်ဆေးကြတာကိုသမ္မတကစောင့်ကြည့်ခြင်းနဲ့အတွက်သမ္မတ Trump နဲ့ Rosenstein တို့နောက်တစ်ပတ်မှတွေ့ဆုံဖို့မနေ့ကြာတာပတင်းနေ့ကတယ်လီဖုန်းဆက်ပြောဆိုပြီးတဘောတူခဲ့ကြတယ်လို့အင်ပီရိုပြောခွင့်ရကအကြေညာချက်ထုတ်ပြန်ပါတယ်ရုရှားရေးစုံစမ်းမှုတွေမှာတရားရေးဌာနရဲ့ကံရွယ်ပုံနဲ့ပတ်သက်လို့သမ္မတ Trump ကလရည်နဲ့ချီပြစ်တင်ပြောဆိုလာတာပါအမေရိကန်အခြေခံဥပဒေရဲ့25ခုမြောက်ပြင်ဆင်ချက်နဲ့အညီသမ္မတ Trump ကိုဖယ်ရှားနိုင်မဲ့အထောက်အထားတွေရနိုင်အောင်လျှို့ဝှက်မှတ်တမ်းတင်ဖို့ဒုတိယရှင်နေချုပ်ကအကြံပြုခဲ့တဲ့အကြောင်း The New York Times သတင်းစာကဖော်ပြလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကမှ Trump နဲ့ Rosenstein တို့ကြားတင်းမာမှုတွေတိုးလာတာပါသူရှင်နေချုပ်ကလည်းအဲ့ဒီဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးအပြစ်မရှိကြောင်းကြေညာချက်နှစ်ဆောင်ထုတ်ပြန်ညှင်းဆန်းထားပါတယ်
ဒီသတင်းပတ်တဲ့နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထူထူညီလာခံမှာရောက်နေစဉ်ရှိလာတဲ့ကျင်းပမဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုတရုတ်နိုင်ငံကဂျောင်းဝင်နှောက်ယှက်ဖို့ကြိုးပမ်းနေကြောင်းသမ္မတဒေါ်နယ်ထရန့်ကဆွဆွဲလိုက်တဲ့ပေါ်တရုတ်နိုင်ငံကအပြင်းထန်ညှင်းဆန်လိုက်ပါတယ်။ဗိုလ်ထုနေနောက်မိုင်းတုန်းကသတင်းစာရှင်းလင်းပွဲအတွင်းဆွဆွဲပြောဆိုခြင်းနဲ့ပတ်သက်လို့အထောက်အထားရှိမရှိသတင်းတော်တွေကမေးမြန်းရမှာတော့အခုချိန်မှမပြောနိုင်သေးတဲ့အကြောင်းနဲ့အချိန်တန်ပေါ်ပေါက်လာမှဖြစ်တဲ့အကြောင်းသမ္မတကတုံ့ပြန်ဖြေကြားခဲ့တာပါ။ဒီနေ့ငါကတော့အမေရိကန်နိုင်ငံရေးကိုဩဇာလွှမ်းမိုးဖို့ကြိုးပမ်းမှုရှိတဲ့အကြောင်းအပြင်းထန်ညှင်းဆန်လိုက်တယ်လို့အမေရိကန်နိုင်ငံရေးမှာကြားဝင်ဆွဖက်ခဲ့တဲ့ရုရှားနိုင်ငံအကြောင်းသမ္မတထရန့်ကဘာကြောင့်ထည့်မပြောလဲဆိုတာကိုလည်းတရုတ်နိုင်ငံမှာမေးခွန်းတွေထုတ်နေကြတာပါ။တင်းကုန်ကုန်နေအပြန်အလှန်တိုးမြှင့်ကောက်ခံရကနိုင်ငံခြားတင်းမာမှုတွေကြုံနေရချိန်မှာပဲဆွဆွဲချက်ထွက်ပေါ်လာတယ်လည်းဖြစ်ပါတယ်။ ချိန်မှာပဲအမေရိကန်ကယူရန်နိုင်ငံပေါ်တန်ခတ်မှုတတိချမှတ်ဖို့ပြင်ဆင်နေတဲ့အတွက်ယူရန်နိုင်ငံနျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေနဲ့အမေရိကန်တို့ကြားတတ်မှတ်ရေးအရာအခြေတင်ဖြစ်စရာတွေလည်းကြုံနေရပါတယ်
ရုရှားတရှိုဟောင်းဆာဂေးဂရစ်ပါနဲ့တမိဖြစ်သူယူလီယာတို့ကိုအင်္ဂလန်တောင်ပိုင်းဆဲလ်စ်ဘရီမြို့မှာပြီးခဲ့တဲ့မတ်လကအစိမ့်နဲ့တိုက်ခတ်တဲ့လို့အမရုရှားစစ်ဘက်ထောက်လိုက်ရဲ့အရာရှိသူဦးလဲတတရမြောက်သူဦးဖြစ်ပါဝင်ပတ်သက်နေတယ်လို့ဗြိတိန်စုံစမ်းရေးမှူးတွေကပြောပါတယ်။အာယုံကျော်ကိုထိခဲ့စေတဲ့အစိမ့်နဲ့တိုက်ခတ်ဖို့ကြိုတင်ထောက်လွှမ်းခဲ့သူဖြစ်တန်ရရှိခံထားရတဲ့အဲဒီတတရမြောက်လူကိုဗြိတိန်လုံခြုံရေးဌာနကတတိပြုမိခဲ့တာပါ။အခုလက်ရှိအချိန်မှာအဲဒီလူရဲ့နာမည်တူကိုပဲဖြစ်ဖြစ်နာမည်အစ်စ်ကိုပဲဖြစ်ဖြစ်ထုတ်ပြန်မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အစိမ့်နဲ့တိုက်ခတ်ရမှာပါဝင်ခဲ့တဲ့အမျိုးသားနှုတ်ထက်ကသူဟာဆိုရင်ရုရှားစစ်ထောက်လိုင်းရေးကအမြင့်ဆုံးဂုဏ်ပြုခံရသူအဖွဲ့ဝင်တဦးဖြစ်တဲ့ဆိုပြီးပြီးခဲ့တဲ့သတင်းမှအစောပိုင်းကသတင်းတွေထွက်ပေါ်လာပြီးတော့အခုနောက်ဆုံးသတင်းထွက်ပေါ်လာတာပါအဲ့ဒီတယောက်ကတော့ပူမူဂျီအနာတိုလီချီဘီကဆိုလိုဖြစ်ပြီးသူဟာအာဖဂန်နစ္စတန်နဲ့ယူကရိန်းနိုင်ငံကရုရှားအထူးတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူဖြစ်ယုံကြည်ရပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ရုရှားပြည်ထောင်စုရဲ့တရားကောင်းဆုကိုချီးမြှင့်ခံရသူဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကိစ္စနဲ့ချက်တဲ့အနိုင်ငံတကာအဆင့်ဖြည့်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကကြောင်းဝင်ဖြည့်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့အရေးကမြန်မာနဲ့အင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြည့်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတို့ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာစိုးရွားတဲ့လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မယ်ဖွဲ့တစ်ခုဖွဲ့စည်းရေးမနေ့တုန်းကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောဆိုလိုက်တာပါမြန်မာနိုင်ငံကလူ့ခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးရေးတပ်ဖြတ်မှုအထိကျူးလွန်ရာရောက်ခဲ့သလားဆိုတာကိုပါလေ့လာဆန်းစစ်ဖို့တာဝန်ပေးမယ်ဖွဲ့တစ်ခုဖွဲ့စည်းရေးအတွက်အဖွဲ့ဝင်58နိုင်ငံပါဝင်တဲ့လူ့ခွင့်ရေးကောင်စီမှာမနေ့တုန်းကမဲခွဲဆုံးဖြတ်ရမှာတော့နိုင်ငံပေါင်း35နိုင်ငံကထောက်ခံခဲ့ကြပြီးတရုတ်ဖိလစ်ပိုင်နဲ့ဘရွန်ဒီ3နိုင်ငံကတော့ကန့်ကွက်မဲ့ပေးခဲ့ကြပါတယ်မြန်မာဆိုရနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အာလီတို့နဲ့မနေ့ကတီးတံတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်ကြောင်းနဲ့တိတိဆက်ဆက်ရမှာတရုတ်နိုင်ငံကအကူအညီပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုတို့စက်တင်ဘာလ29ရက်ကြာတာပြည်နှစ်ကနယူးယောက်မှာတွေ့ဆုံဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒါပေမဲ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကတော့ဖော်ပြမထားပါဘူး။ဝန်ကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ပုံရိုးနေ့ကတော့ဝါရှင်တန် DC မြို့တော်ကွန်ဂရက်စ်လွှတ်တော်မှာအထက်လွှတ်တော်လူမျိုးစုကောင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell နဲ့တွေ့ဆုံဆွေးနွေးတယ်လို့မြန်မာနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်လို့နေရဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကွန်ဖရင့်ဖွဲ့စည်းဆောင်ရွက်မှုစရေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာဒီနေ့အင်အားပြင်းငလျင်တွေလှုပ်ခတ်ရာကအနည်းဆုံးလူတဦးသေဆုံးပြီးအိမ်တွေလည်းပျက်စီးကုန်ပါတယ်။ငလျင်တစ်ချိန်လှုပ်ခဲ့တဲ့အထက်မှာအားအပြင်းဆုံးဖြစ်တဲ့အင်အား 9.5 ရှိတဲ့ငလျင်ကတော့ဆူလာဝေစီကျွန်းပေါ်ကဒွန်ဂလာမြို့ရဲ့အရှိမြောက်ဘက်35မိုင်လောက်အကွာမြောက်6မိုင်လောက်အနက်ကိုဗဟိုပြုလှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တာရေးစခန်းကပြောဆိုခဲ့တာပါ။ငလျင်ကြောင့်အိမ်များပြားပြိုကျခဲ့ကြောင်းလည်းဒေသခံကပ်ဘေးရန်တွေအကူအညီပေးရေးဌာနတာဝန်ရှိသူတို့ကိုကူကပ်ပြီး AP သတင်းကဖော်ပြပါရယ်။အစောပိုင်းမှာငရင်တန်ခံခဲ့ရတဲ့ရွာ900ကအချက်လက်တွေကိုစုဆောင်းရမှာအခက်အခဲတွေကြုံနေရချိန်မှာပဲနောက်ထပ်ငရင်ထပ်လုပ်ခဲ့တာဖြစ်ပြီးလူတွေထိတ်လန့်နေကြထွက်ပြေးခဲ့ကြရအောင်လဲပြောဆိုခဲ့တာပါငရင်ကြောင့်ဆူနာမီ3ပြေးချက်ထုတ်ပြန်ခဲ့ပေမဲ့ပြန်လည်ရုပ်သိမ်းခဲ့ပြီးနောက်မှာပဲဆူနာမီရေလိုင်းတန်ခံခဲ့ရတာကြောင့်အင်းတချို့လဲရေနောက်မျောပါသွားခဲ့တဲ့အကြောင်းအင်ဒိုနီးရှားကပ်ဘေးတန်ရောပါရေးအေဂျင်စီရဲ့ပြောခွင့်ကဆူတိုပိုပါဝိုနဂိုဟိုကပြောဆိုခဲ့ပါတယ်ကနဦးစင်ခန်းစာရိယဒီနေ့စောရင်းမှာလှုပ်ခတ်တဲ့ပြင်းရ6တသမရှိရင်ငရင်ကြောင့်လူတူးတေဆုံး10ဦးတမနဲ့တရားရပြီးဒါစင်နဲ့ချီရဲ့အိမ်တွေလည်းပျက်စီးခဲ့ပါတယ် ပစိဖိတ်သမုဒ္ဒရာတွေကမိတော်နေနဲ့ငရင်ကျော်တွေရှိရာဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်းခံရလေရှိပါတယ်။2004ခုနှစ်ဒီဇင်ဘာလထဲမှာတော့အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းဆူမထရာချွန်းကမ်းလွန်ကိုဗိုလ်ပြုလှုပ်ခတ်ခဲ့တဲ့ပြင်းထန်ကုဒ္ဒသမရှိတဲ့ငရင်ကြောင့်ဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ခဲ့ပြီးဒေသတွင်းနိုင်ငံပေါင်းတရာစင်လောက်မှာလူပေါင်း2,300,000လောက်လည်းသေဆုံးခဲ့ရပူပါတယ်
။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုပြောင်းဖို့လူမှုဆန္ဒခံယူပွဲကိုတပိတ်မောက်ကြဖို့သမ္မတဂျော်ဂျီယိုအီဗန်နော့ဖ်ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်တမိုင်းဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးကိုအဆုံးစီရင်တာမျိုးဖြစ်လိမ့်မယ်လို့လည်းပြောပါရယ်။တင်းငွေတွေနေမှာလူလူဆန္ဒခံယူပွဲလုပ်ဖို့မဲဆွယ်စီယုံပွဲတွေကျင်းပနေချိန်မှာပဲကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့မက္ဆီဒိုနီးယားသမ္မတကအဲ့ဒီလိုပြောဆိုလိုက်တာပါ။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုလူလူဆန္ဒခံယူပွဲလုပ်ပြီးပြောင်းလဲလိုက်ဖို့မက္ဆီဒိုနီးယားဝန်ကြီးချုပ်ဇာရန်ဇာကော့ဖ်နဲ့ဂရိစ်ဝန်ကြီးချုပ်အလက်ဆီစီပရက်စ်တို့ကြားသဘောတူညီမှုရခဲ့တဲ့အပေါ်မက္ဆီဒိုနီးယားသမ္မတကအစဉ်တစိုက်ဆန့်ကျင်ပြောဆိုလာတာဖြစ်ပါရယ
်။ထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာရေးနဲ့ပတ်သက်လို့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြန်မာအစိုးရအနေနဲ့ပြဿနာဖြေရှင်းရေးမှာပိုပြီးရှုပ်ထွေးစေမှာဖြစ်တယ်လို့သုံးသပ်သူတွေရှိတယ်လို့မြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာတရားရုံးတစ်ခုခုကအရေးယူသွားရေးဆိုတဲ့လှုပ်ရှားမှုဟာထူးခြားလာပါမလားလို့တန်တရားဝင်နေသူတွေလူလည်းရှိပါတယ်မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာအချုပ်အခြာအာဏာကိုထိခိုက်စေနိုင်တယ်လို့တုံ့ပြန်ခဲ့ပါတယ်။အကြောင်းအဆိုကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်
။ရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းသားတွေပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အရေးယူနိုင်ရေးအတွက် OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ထဲမှာတော့မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာတရားရုံးတစ်ခုခုကအရေးယူနိုင်ဖို့တိကျတဲ့မှတ်တမ်းတင်ထားရေးအဖွဲ့ဖွဲ့စည်းဖို့ဆိုတဲ့ဆုံးဖြတ်ချက်ကိုကုလလူအခွင့်အရေးကောင်စီမှမဲခွဲဆုံးဖြတ်အတည်ပြုခဲ့တာပါဒီဆုံးဖြတ်ချက်ကိုကြည့်ရင်ရခိုင်ရေးနဲ့ပတ်သက်လို့တပ်မတော်နဲ့မြန်မာအစိုးရတို့ကကင်တွယ်ဖြေရှင်းဖို့မှားခဲ့တာကြောင့်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်အရေးယူမှုတွေကိုရင်ဆိုင်လာရတာဖြစ်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာခင်စောဝင်းကမြင်ပါတယ်
နေပြည်တော်မှာရှိတဲ့ဟိုတပ်ဖက်ကရောရပ်ဖက်ကရောဘယ်လိုဖြစ်နေလဲဆိုတော့အခုဘူးခံနေတာကုသမဂ္ဂလူခွင့်ကောင်စီတခုလည်းမဟုတ်ဘူးအဖွဲ့အစည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စုစည်းပြီးတော့ဥတီယာတခုကိုတွန်းနေတာနော်ဆိုတော့ဥတီယာတခုလည်းဆိုတော့ဘာလဲဆိုတော့လက်ရှိအစိုးရနဲ့လက်ရှိစစ်တပ်ကိုအရေးယူဖို့အိုက်စီမှာဖြစ်မလားကုသမဂ္ဂလူခွင့်ကောင်စီမှာဖြစ်မလားဒါမှမဟုတ်ချွေးရည်ကြီးတိုင်းမှာဖြစ်မလားတိုးတော့တန်းပြေကအခုတော်မှပြောမယ်ဆိုလို့ရှိရင်တော်လေးကိုနာမည်ဖြစ်နေပြီဒီနေ့စကလေးကကိုယ်ကဟိုဘက်ကပြောမယ်ဆိုတော့ကျွန်တော်ခြေလမ်းတွေစားကုန်ပြီဒါကိုကိုင်းတူမှားနေတယ်ဆိုတော့အဲအီးအီးအီးရဲ့လှုပ်နေကြတယ်လေ
မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေပိုပြီးပြင်းထန်လာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒေါက်တာခင်စောဝင်းကပြောပါတယ
်အခုစားပဲရှိသေးတယ်လေကွာလမ်းမှာမတိအပြစ်တည်းလမ်းမှာပဲဘလို့အရေးယူမှုလုပ်မလဲဆိုတော့ဒီခါတော့ဒူးဒူးတော့ညံ့မှာပါအခုဆိုလို့ရှိရင်ရိုဟင်ဂျာတွေထပ်ပြီးတော့အမေရိကန်ပတ်စံပေးမယ်ထပ်ပံကြေးပေးမယ်ယူရင်းကလည်းပေးမယ်ယူဝါလည်းပေးမယ်ဟုတ်လားဒါပေမဲ့တကယ်ကျွလွန်ထားတဲ့လူတွေကတော့စိတ်တလုံးနဲ့မချင်ဘူး။ဟိုဒီနေ့ကလည်း Jeremy Hunt ကဒီစကားကိုပြောသွားတာပဲလေနော်။ပုံအောင်စရာနေရာမရှိဘူးတဲ့
။မြန်မာစစ်တပ်ကိုနိုင်ငံတကာတရားရုံးတစ်ခုခုမှာအရေးယူသွားရေးကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့သုံးသပ်သူကတော့နိုင်ငံရေးလီလာသူဦးတန်းစိုးနိုင်ဖြစ်ပါတယ်
။အဲတော့သူတို့ဒီလိုလုပ်လာတာကတော့မချမ်းသာဘူး။အရင် EXCC ကနေပြီးတော့ကြိုးစားနေတဲ့ရင်းရကကိုယုံမှုတင်မှုဆိုတဲ့သုံးချက်မှုလုပ်နေတာတကယ်ကြတော့ဘာပြားအဲ့လာနေပတ်သက်လို့ဘုမတ်စာချုပ်မှလည်းဘာမှမျက်စိမှယူဆထားတဲ့အတွက်ခုနေနဲ့ရင်းရွာခက်ခဲရှိအခက်ခဲကိုချီချင်းမှုတွေတော့တမျိုးထပ်ပြီးကြိုးစားလာတဲ့ဘောပဲလို့ကျွန်တော်ယူဆပါရင်းရကလူကိုယ်ရေးဖွဲ့ရခုယုံတစ်ခုချမယ်ဆိုတာကိုလို့တောင်ဖြစ်နိုင်ပြီးနေတယ်လို့ယူဆပါရင်အဲ့ဒီရင်းရကကိုယုံမှုဆိုတဲ့မှာတော့လူမျိုးကောင်းစီမှာပြန်ချခံရမှာအဲ့ဒါကြောင့်ကတော့ဒီလိုကျိုးဝမ်းမှုတွေဟာဘာဒီအတွက်ကြောင့်ဖြစ်ကြကြအဲ့အောင်မှုရှိနေလို့ဖြစ်ပါဘူ
းကုလသမဂ္ဂအချက်လက်ရှာဖို့ရေး FFM အဖွဲ့ရဲ့အစီရင်ခံစာအပေါ်အခြေခံပြီးကုလလူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့ဂျနီဗာဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောခဲ့ပါတယ်မဲခွဲဆုံးဖြတ်ချိန်မှာမြန်မာနိုင်ငံကိုအကူအညီအများကြီးပေးနေတဲ့ဂျပန်နိုင်ငံကကြားနေခဲ့ပေမဲ့လုံရုံကြီးကောင်စီမှာဗီဒီယိုအာနာရှိတဲ့တရုတ်နိုင်ငံကတော့ ကန့်ကွက်မဲပေးခဲ့ပါတယ်။ဒါတွေဟာအကျိုးစီးပွားကြောင့်လို့ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ
်။ဟောဒါကန့်ကွက်တဲ့လူတွေကတော့သူတို့ရဲ့အကျိုးစီးပွားတော့အများသူဟိုဥတည်ထားတာပဲလေဟုတ်တယ်မလား။အဲ့တော့အားလုံးတပြေးညီဖြစ်ဖို့ဆိုတာလည်းနည်းနည်းတော့ခဲရင်ပါပဲ။အဲ့တော့ဒီနိုင်ငံသုံးနိုင်ငံကြီးမယ်ဆိုလို့ရှိရင်ဟိုသူတို့အကြောင်းနဲ့သူတို့တခုစီရှိမှာပေါ့။နောက်ပြီးတော့ဟိုဂျပန်လိုဘာလို့လို့ပေါ့လေဂျာနီနိုင်ငံတွေလည်းရှိတာပေါ့။ဒါပေမဲ့အခုပါက45နိုင်ငံထဲမှာ35နိုင်ငံသဘောတူတယ်ဆိုတဲ့ခါကျတော့ပြောမယ်ဆိုရင်တော့တစ်ဖက်ဆောင်နေကြီးပါထင်ရှားကြီးပါဒီစားလေးနော
်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမဲခွဲရမှာထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျာနီ9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်ကန့်ကွက်တဲ့3နိုင်ငံကတော့တရုတ်ဖိလစ်ပိုင်နဲ့ဘူရွန်ဒီနိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်အခုဆက်ပြီးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီး Facebook ကိုအပြည့်တင်လိုက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်ခေါင်းဆောင်တွေကိုအရေးယူရေးတောင်းဆိုနေကြသလိုဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီး Jeremy Hunt ကပြောဆိုပါတယ်။အမုန်းစကားပြန့်ပွားမှုတွေကို Facebook ဘက်ကတင်းတင်းကြပ်ကြပ်ချုပ်ကင်လာတာရှိပေမဲ့ဖြစ်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရမယ်လို့သူကပြောဆိုတာပါဒီပြောဆိုချက်အပေါ်မြန်မာနိုင်ငံရေးလှိလာသူတွေရဲ့အမြင်တွေနဲ့အတူဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအတွက်မုန်းတရားပြန့်ပွားမှုတွေနဲ့သတင်းမားတွေဖြန့်ချိနေတာတွေကိုဟန်တာမဲ့အစီအစဉ်တွေ Facebook လူမှုကွန်ရက်ကုမ္ပဏီကကြေညာပြီးအရေးယူဆောင်ရနေချိန်မှာပဲမြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့လဲတာဝန်ရှိတယ်ဆိုတဲ့မှတ်ချက်ပြောဆိုခဲ့တာပါ Facebook လူမှုကွန်ရက်ကိုသုံးပြီးမုန်းစကားပြန့်ပွားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးကိစ္စပြည်ထောင်နိုင်ငံရဲ့ရည်ရွယ်ချက်မေးမြန်းတာကို Twitter လူမှုကွန်ရက်ကနေအခုလိုဗီဒီယိုနဲ့ပြန်လည်ဖြည့်ကြားခဲ့တာပ
ါ Facebook's platform has been used to spread some absolutely vile messages that have incited people
Facebook
to do some really terrible crimes.
Facebook ကပေါင်းကိုတုံးပြီးတော့ဂျမ်ဖတ်မှုဖြစ်စေတဲ့သတင်းစကားတွေနဲ့ဆိုးရွားတဲ့ယာစွန်းမှုတွေကျူးလွန်အောင်တည်ထောင်ခဲ့တာတွေရှိပါတယ်။ဒါမျိုးမဖြစ်အောင်လို့ Facebook အနေနဲ့အာမခံဖို့လိုသလိုသူတို့ platform ကိုတုံးပြီးတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တာဝန်ယူရပါလိမ့်မယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတာဝန်ယူဖို့တောင်းဆိုတာမျိုးပါ
ဒီကနေ့ဩဂုတ်လကငါပဲတက်မလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုစီမင်းစည်းကမ်းနေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်လိုက်တဲ့အကြောင်း Facebook ကကြေညာခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်ပိုင်အကောင့်တက်မလို့ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်တွေအပြင်စစ်တပ်ရဲ့မြောက်ဝတီရုပ်သံလိုင်းတွေလူပုဂ္ဂိုလ်နဲ့ဖွဲ့စည်းစုစုပေါင်း20ရဲ့အကောင့်တွေကို Facebook ကဖိတ်ပင်ခဲ့တာပါ။အမုန်းစကားတွေသတင်းမားတွေကို Facebook ပေါ်ကနေဖြန့်ဝေတာကိုတွန်းပြင်ရေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံအတွင်းကဒီလိုအကောင့်တွေကိုနည်းပညာကောင်းကောင်းနဲ့ပုံပြဖော်ထုတ်ရေးယူဆောင်ရွက်လာတာဖြစ်တဲ့အကြောင်း Facebook ကုမ္ပဏီကကြေညာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ဦးစီသူအောင်မြင့်ကတော့အမုန်းစကားပြန်ပေါ်အောင်လုပ်တဲ့သူတွေကိုရေးယူနိုင်ရေးကအချိန်သိမ့်နောက်ကျနေပြီလို့တောင်ပြောနိုင်တဲ့အကြောင်းအခုလိုပြောပါတယ
်။ Facebook ကပလက်ဖောင်းတစ်ခုဖြစ်တဲ့အခါကျတော့ဒီပလက်ဖောင်းကိုသုံးပြီးတော့မှအဲခုနကတော့ပေါ့နော်တစ်ခုခုဟိုရာဇဝတ်ပြမှုဖြစ်စီဗာဖြစ်စီလုပ်တယ်ဆိုတဲ့ဥစ္စာကိုဟိုသူ့တာဝန်ရှိတယ်အရေးယူတဲ့အဲ့ဒီဟာကျတော့ကျွန်တော်သိမကြွန့်ကျင်တော့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာတစ်ခုကတော့ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးသူမျိုးတွေအကြမ်းဖက်မှုတွေကအရှိတ်ပိုင်းမှာကလေးအများကြီးဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့စီမှာ Facebook ကိုသုံးပြီးတော့မှဟိုလောက်တာတွေရှိတယ်အဲ့ဒါဘာတွေလောက်လဲဆိုတော့အမုန်းတရားဖြန့်ဖြူးတဲ့အဆင့်လောက်ရှိတယ်နောက်တစ်ခုကျတော့အမုန်းတရားဖြန့်ဖြူးတာကနေပြီးတော့မှထုံစော်တာတွေရှိတယ်နောက်ဆုံးတစ်ခုကတော့အဲ့ဒါတော့အဆိုးဆုံးပေါ့ဟိုတကယ်ကိုပဲဥမာတတ်လိုက်ကြဟိအဲတွားပြီးတော့မှဟိုလောက်ကြပါဘာညာအကျန့်ဖက်ပါဆိုပြီးတော့မှလှုံ့ဆော်တာတွေလည်းရှိတယ်။ဒါပေမဲ့ကျွန်တော်ပြီးတော့ကအဲ့ဒီအချိန်အဲ့ဒီကာလကတည်းကစပြီးတော့ Facebook မှာအဲ့လိုလုပ်တဲ့ဟာတွေကိုမြန်မာနိုင်ငံထဲမှာကျွန်တော်တို့ဆိုရင်နာမည်တွေနဲ့တကွပါကျွန်တော်တို့ကထောက်ပြရတယ်။ဘယ်လူပဲလူသူဘယ်လိုမျိုးရေးထားလဲ။ဒါကဟိုဘာလဲဥပဒေရအရေးယူခဲ့တယ်ဘာညာပေါ့နော်။ဒါမျိုးကျွန်တော်တို့ကအဲ့လိုမျိုးလုံးစုံဥစားရေးသားတာတွေလုပ်ခဲ့ပေမဲ့တယောက်မှအရေးယူခံရတာမရှိဘူး။ကျွန်တော်နားလည်တာကတော့ဒါတွေနဲ့ပတ်သက်ဥပဒေပဲမရှိသေးလို့လား။အဲတကယ်တော့ဥပဒေတွေပါဒီပြေချာထုတ်ပြန်ပြီးတော့အရေးယူတဲ့လို့တော့ကျွန်တော်ထင်တာပဲ
စတင်မာလာပထမပတ်အတွင်းအမေရိကန်ထက်လွတ်တော်ဂျာနာပွဲမှာ Facebook လုပ်ငန်းလေပတ်မှုဆရာကြီးကရှော်လီဆန်ဘတ်ကအကြမ်းဖက်မှုတွေကိုအားပေးလုံဆောင်နေတဲ့အကောင့်တွေကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမဆောင်ရွက်နေအောင်လုပ်ကိုင်နေတဲ့အကြောင်းပြောကြားခဲ့ပါတယ်ဖြစ်တဲ့နိုင်ငံသားရေးဝန်ကြီး Jeremy Hunt ကတော့နောက်နောက်မဖြစ်ပေါ်အောင်အာမခံဖို့လိုတဲ့အချိန်ထဲမှာပဲအကြမ်းဖက်မှုတွေပေါ်ပေါက်အောင်အမုန်းစကားတွေဖြန့်ဝေခွင့်ပြုခဲ့တဲ့အပေါ်မှာလည်း Facebook အနေနဲ့တာဝန်ရှိတယ်ဆိုပြီးပြောဆိုသွားတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာပါ။ VOA ရဲ့တောက်ကြညာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုဆက်ပြီးတော့မနေ့ဖြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ဟုတ်ပါရှင်များရှင်။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြန်လည်တည်မြဲရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- ါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA ဒိုင်းရိုက်လေလိုက်အစီအစဉ်ကိုအပတ်စဉ်အင်ကာနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။စနေညတိုင်းရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အထက်မှန်ဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတော်ကိုတင်ဆက်ပေးပါမယ်။ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြန်ကျလာပြီမဲ့ဆက်သုံးစီဈေးနှုန်းတွေကတော့ဆက်ပြီးတက်နေသေးဖြစ်ပါရယ်။ဈေးတက်နေပြီမဲ့ဆက်သုံးစီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံဆက်သုံးစီတင်သွင်းဖြန့်ဖြူးရေးအသင်းတာဝန်ရှိသူကပြောပါရယ်။ဒီလိုဆက်သုံးစီဈေးတက်နေတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေအကျက်အတည်းနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်။ဒေါ်လာငွေကစားတဲ့သူတွေကိုရေးယူပြီးရနောက်ပိုင်းဒေါ်လာဈေးက1550ဝန်းကျင်လောက်ပြန်ကျလာရဆိုပေမဲ့လောင်စာဈေးကဆက်ပြီးတက်နေလို့လောင်စာကစားတဲ့သူတွေကိုလည်းစစ်စစ်မေးမြန်းလာရလို့တင်တယ်ဆိုပြီးဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်တွင်းမှာလောင်စာဈေးနှုန်းတွေမကျပေမဲ့စီတင်သွင်းဖြန့်ပြီးရောင်းချတဲ့သူတွေအနေနဲ့အတိုင်းအတာတစ်ခုထိအရင်းဈေးအောက်ကိုလျှော့ချပြီးရောင်းချနေတဲ့အခါမျိုးလည်းရှိနေရလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ပြီးရောင်းချရတဲ့အသင်းအတွင်းရင်းမှုဥဝင်းမြင့်ကပြောပါရစေ။ဟုတ
်ကဲ့ပါဘာလို့လဲဆိုကျွန်တော်တို့ဒီစီဈေးနှုန်းကိုထွက်ချက်တဲ့အခါမှာလက်ရှိဖြစ်ပေါ်နေတဲ့ဒေါ်လာငွေလဲနှုန်းလက်ရှိဖြစ်ပေါ်နေတဲ့စီဈေးကိုကျွန်တော်တို့ပြပါရစေ။အရင်တော့ကကျွန်တော်တို့ဝေခဲ့တဲ့ဈေးကြီးပါတယ်ဆိုတဲ့အကြောင်းနဲ့လည်းချက်မထွက်ပါဘူး။ဒါလေးရက်လေးဈေးတစ်ခုဖြစ်နေဆိုရင်ကျွန်တော်လက်ကားဈေးမှာ 1.35% လောက်ကျွန်တော်တို့ကမိုင်းနပ်ဖြစ်နေတယ်။ဆိုတော့အဓိကငွေဈေးနဲ့ပြောမယ်ဆိုတော့ငွေဈေး 1545 ကျပ်လောက်ဖြစ်တဲ့အချိန်မှာတော့မှပဲဒီတစ်ပတ်လုံးကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့အမြင့်ရကန်တော့ဖြစ်တဲ့ဟိုရက်ကတော်တော်လေးနည်းပါလေ။ Every နဲ့ကြည့်မယ်ဆို 0.36 ဒါ minus ပါလက်ကားမှာလည်းပဲ။လက်လီမှာလည်းပဲ -3.65 margin ဆိုပြီးတော့ပထမအပတ်မှာဖြစ်ပေါ်ပါလေ။အဲ့တော့ပြောကျင်တာကတော့ကျွန်တော်တို့ကဒီငွေဈေး1530-40မှာလဲဘူးကကျွန်တော်တို့ရောင်းတဲ့ဈေးတွေဒီဟိုပေါ့နော်ကျွန်တော်အရင်မရတဲ့ဈေးဖြစ်တဲ့ရက်ကတော်တော်လေးများနေတဲ့အနေအထားလေးရှိတာတွေ့ရမှာဖြစ်ပါတယ်
73စီဈေးကွက်ကပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကန့်ကွက်ထားတာဖြစ်ပါတယ်။စင်ကာပူကအမှန်တကယ်ယူရတန်ဖိုးထက်ဈေးကြီးနေပြီးနိုင်ငံတကာလောင်စာဆီကုမ္ပဏီတွေကိုအပြိုင်ဆိုင်ခွင့်ပြုဖို့လိုတယ်လို့လည်းအများစုကသုံးသပ်ပါတယ်။အခုလို73စီဈေးရတက်နေရကြောင်းကွန်စီပို့ဆောင်ရေးနဲ့ခီးသွွားလုပ်ငန်းကိုလည်းအထိုက်လျောက်ထိခိုက်မှုတွေရှိနေပါတယ်။ JJ Express ခီးသွွားလုပ်ငန်းကတောင်းရှိသူတို့ဖြစ်တဲ့ဦးမြင့်ဦးကအခုလိုပြောပါတယ်
။ဈေးကပိုကုန်သွားတာပေါ့။ဆိုတော့ပိုကုန်သွားတယ်တဖြည်းဖြည်းဆိုရင်အခုလိုသတင်းကတော့ကုန်သွားရတယ်ထင်တယ်။ပိုများသွားပြီပေါ့။ဒီတဲ့ဖို့ကြောင့်လည်းကျွန်တော်ကခက်နေရအောင်ကြောင်းကြောင်းတွေထောင်းနေတော့အများကြီးတော့အကျက်တည်းလို့ရှိနေတော့ဒါပေမဲ့ခုလိုတော့တဲ့ကားရရလဲမိုးရင်းပဲဆိုတော့လူတဲနေတော့တိတ်တော့မသိတာကြီးပေါ့နော်ပုံရရဒီမှာဒီလိုတည်းပြည့်ပေါ့ကျွန်တော်မျောရအောင်သူဒီကြားမခံနိုင်တဲ့ခါကျတော့လည်းတရားတ
ော်ပေါ့။အောက်ကလာအစာပိုင်းမှာဒေါ်လာကိုမြန်မာကျပ်1400ဝန်းကျင်ရှိခဲ့ပြီး92အောက်တင်းတလီတာကို900ကျပ်ပါ။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးမညီမျှမှုပြဿနာကကမ္ဘာနိုင်ငံများစုကိုရိုက်ခတ်ခဲ့ပြီးစီးပွားရေးမတည်ငြိမ်သေးတဲ့မြန်မာနိုင်ငံအနေနဲ့ပို့ပြီးအထိနာခဲ့လို့စတင်မာ20လောက်မှာဒေါ်လာဈေးက1650လောက်ထိအမြင့်ဆုံးဖောင်းပွားခဲ့ပါတယ်။ဒေါ်လာနဲ့ဝယ်ယူရတဲ့လောင်းသားစီးဈေးနှုန်းလည်းလိုက်တက်ခဲ့ပြီး92အောက်တင်းတက်လီတာကိုကျပ်1050လောက်ထိတက်ခဲ့ပါတယ်။ဒီနေ့ရန်ကုန်လောင်းသားစီးဈေးနှုန်းကတော့92အောက်တင်းတက်လီတာကို1035ကျပ်95အောက်တင်းတက်လီတာကို1085ကျပ်ရှိပြီးပရီးမီယံဒီဇယ်ကတော့တက်လီတာကို1095ကျပ်ရှိပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာဒီတက်ပို့ပြီးဈေးများပါတယ်။ဒေါ်လာဈေးကတော့ဒီနေ့အတွက်ဘိုးဘန်တက်မှတ်တဲ့နှုန်းကတော့1560ကျပ်ဖြစ်ပြီးပြပပေါက်ဈေးကတော့1520ဖြစ်ပါတယ်။
ကုသိုလ်တက်ပါရှင်အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် American တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတင်သွင်းခံရတဲ့ Brett Kavanaugh နဲ့သူ့ကိုလင်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့ဆွဆွဲခဲ့တဲ့တက္ကသိုလ်ပါမောက်ခ Christine Blasey Ford တို့ဟာ Washington DC မြို့တော်ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြာတာပြီးနေကထွက်ဆိုခဲ့ပါတယ် Mr. Kavanaugh ဟာ1982ခုနှစ်ထက်တန်းကျောင်းသားဘဝတုန်းကသူ့ဘဝကိုလိမ်ပိုင်းဆိုင်ရာရာစော်ကားခဲ့တယ်လို့ Miss Ford ကဆွဆွဲခဲ့တာဖြစ်ပြီး Kavanaugh ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆိုပါတယ်ဒါပေမဲ့လည်း Miss Ford နဲ့တခြားမျိုးသမီးတွေရဲ့တိုင်ကြားဆွဆွဲမှုတွေကြောင့်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အဖို့ကိစ္စကလည်းထိခိုက်လာနိုင်ပွဲရှိပါတယ်ဒီကြောင့်နဲ့ပတ်သက်ပြီး VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြတဲ့ကိစ္စမရေမရာဖြစ်နေချိန်မှာပဲ follow all to တက္ကသိုလ်ပါမောက်ခ Christine Blasey Ford ဟာထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာမနေ့ကထွက်ဆိုခဲ့ပါတယ်
Here today not because I want to be I am terrified I am here because I
need to မဒီနေရာမှာရောက်နေတာဟာကျွန်မလာချင်လို့တော့မဟုတ်ပါဘူးကျွန်မကြောက်ပါတယ်ကျွန်မအခုဒီကိုလာတာဟာကျွန်မနဲ့ Brett Kavanaugh တို့အထက်တန်းကျောင်းသားဘဝတုန်းကဘာရီဖြစ်ခဲ့တယ်ဆိုတာကိုပြောပြဖို့အတွက်နိုင်ငံသားတယောက်အနေနဲ့တာဝန်ရှိတယ်လို့ယူဆလို့ဒီကိုလာတာပါအ
မေရိကန်နိုင်ငံလုံးကဒီကိစ္စကိုစောင့်ကြည့်နေကြပြီးတော့1980ပြည့်လုံးနှစ်အစောပိုင်းကာလသူတို့ဆယ်ကျော်သက်အရွယ်မှာ Kavanaugh ကသူ့မကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့ဆွဆွဲခဲ့တာနဲ့ပတ်သက်ပြီးတော့ Miss Ford ကအသေးစိတ်ပြောပြခဲ့ပါတယ
် I believed he was going to rape me I tried to yell for help when I did
သူကကျွန်မကိုအဓမ္မပြုချင်မယ်လို့ကျွန်မစိတ်ထဲမှာဖြစ်ခဲ့ပါတယ်ကျမအော်ဟစ်ပြီးတော့အကူအညီတောင်းခဲ့ပြီးတော့အဲ့လိုလုပ်တဲ့ချိန်မှာ Brett ကကျမဗစက်ကိုသူ့ရဲ့လက်နဲ့ပိတ်ပြီးတော့ကျမအော်လို့မရအောင်လုပ်ပါတယ်။အဲ့ဒီအဖြစ်အပျက်ကိုကျမအကြောက်ဆုံးဖြစ်ခဲ့ပြီးတော့ကျမဘဝတစ်လျှောက်လုံးမှာသိရပါကြေရစ်တာပါ
။လုံခဲ့တဲ့နှစ်ပေါင်းများစွာကဖြစ်ခဲ့တဲ့ဒီဖြစ်ရက်နဲ့ပတ်သက်ပြီးမေးတဲ့အခါမှာတော့ Miss Ford ကသူမကိုလိမ်ပိုင်းဆိုင်ရာရစော်ကားတိုက်ခိုက်ခဲ့တဲ့သူဟာ Kavanaugh ဖြစ်တယ်ဆိုတာတရားရဂိုင်လုံးသိကြပြီးတော့Kavanaugh ရဲ့တငယ်ချင်းတွေကတယောက်ကကြီးနေတာဖြစ်တယ်လို့အထက်လွှတ်တော်မတ်တွေကိုပြောကြခဲ့ပါတယ
် The laughter the uproarious laughter between the two
သူတို့ညောက်ကကျမအဲ့လိုဖြစ်ပြီးတော့ဒုက္ခရောက်တာကိုသဘောကျပြီးတော့လှောင်ပြောင်ရေမောခဲ့ကြပါတယ
် Miss Ford ကထွက်ဆိုပြီးတဲ့နောက်မှာတော့ Brett Kavanaugh ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာသူ့ပေါ်ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းစိတ်ခံစားမှုမျိုးစုံနဲ့ထွက်ဆိုသွားပါတယ
် I'm not questioningthat Dr. Ford may have been sexually assaulted by some person
Dr. Ford အနေနဲ့တချင်ချင်းတနေရာမှာတရားရောဂါလိမ်မဲဆိုင်ရာအရာစော်ကားတိုက်ခိုက်ခံရတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကိုကျွန်တော်အနေနဲ့မေးခွန်းမထုတ်လို့ပါဘူးဒါပေမဲ့ကျွန်တော်အနေနဲ့သူ့ကိုယ်တော်၎င်းဒါမှမဟုတ်တခြားတရားရောဂါကိုယ်တော်၎င်းဒါမျိုးတခါမှမလုပ်ဘူးပါဘူးကျွန်တော်ကဒါမျိုးလုပ်တတ်တဲ့သူမဟုတ်တလို့အရင်တုန်းကလည်းမလုပ်ပါဘူး
Governor ကတော့အခုလိုဆွဆွဲချက်တွေကြောင့်သူနဲ့သူ့မိသားစုတစ်သက်လုံးနာမည်ပြတ်သွားခဲ့တယ်လို့ပြောလိုက်ပြီးဒါဟာသူ့ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်လို့မရအောင်ရည်ရွယ်ပြီးတော့ဒီမိုကရက်တွေဘက်ကသဘုတ်လေလွန်ပြောဆိုတာဖြစ်တယ်လို့လည်းအကြီးအကျယ်ဝေဖန်လိုက်ပါတယ
် This whole 2-week effort has been a calculated and orchestrated political hit fueled with apparent pent-up anger about President Trump
ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်လုံးမှာတွေ့ခဲ့ရတာကတော့သမ္မတ Trump နဲ့2016ရွေးကောက်ပွဲပေါ်မကျေနပ်လို့နိုင်ငံရေးအရာအကွက်ချပြီးတော့လွတ်ခဲ့တာတွေပြီးတော့ Clinton ကိုစားလက်တုံပြန်တာတွေနဲ့ပြင်ပလက်ဝဲဝါဒီအတိုက်ခံဖွဲ့တွေစီကနေဒေါ်လာတန်ပေါင်းများစွာအကုန်ကျခံပြီးတော့လွတ်ခဲ့တာကိုတွေ့ခဲ့ရပါတယ်ဒါကကျွန်တော်ရဲ့တရားရေးမှာတာဝန်ထမ်းဆောင်ခဲ့တဲ့မှတ်တမ်းတွေအပေါ်အထိနောင်လောက်တာပါ
Catherine Blasey Ford ဟာ Kavanaugh ကလိမ်ပိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်လို့ပြောတဲ့သူတွေတဲကတဦးဖြစ်ပြီးတော့ကျန်တဲ့သူတွေကတချို့တွေကတော့လူသိရှင်များထွက်ဆိုခဲ့သလိုတချို့တွေလည်းအမည်မဖော်ဘဲနေတာတွေရှိခဲ့ပါတယ်။အထက်လွှတ်တော်ကြားနာဝဲရဲ့ပြင်ပမှာတော့ Kavanaugh ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မှုကိစ္စကိုထောက်ခံသူတွေရောခန့်ကွက်သူတွေကပါသူတို့ရဲ့သဘောထားတွေကိုအမျိုးမျိုးထုတ်ဖော်ပြောဆိုခဲ့ကြပါတယ်။အခုဆိုရင်အထက်လွှတ်တော်အမတ်တွေအနေနဲ့လည်းသူတို့နှစ်ဦးရဲ့ထွက်ဆိုချက်တွေကိုစဉ်းစားဆင်ခြင်သုံးသပ်ပြီးဆုံးဖြတ်ရတော့မှာဖြစ်တာကြောင့်တမန်ထရမ့်ကတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ဖို့အဆိုပြုချက်ကဘာဖြစ်လာမလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြံနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနာရီဝက်အတွင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်တဲ့အခါမှာ
တို့တတိထားမှာဒီစားပတ်ကုံတွေရဲ့ BN ရဲ့ကင်းရှင်ရေးအဲ့ဒါတွေရောနောက်ကျမ်းမာရေးနဲ့ညီညွတ်ဖို့ရန်ရည်ကြီးလာတယ်ခင်ဗျာ။
ကောက်ပဲတင်းနံစိုက်ပြိုးထုတ်လို့ရမှာအထွက်ကောင်းမှုအတွက်တဘာဝမဟုတ်တဲ့ဓာတုဆေးဝါးတွေသုံးဆွဲရမှာတတိကြီးကြီးထားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆန်စပါးတင်းကဒေါက်တာမြူအောင်ကျော်ကပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးရေးရာခန္ဓာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမ်မာတွေအတွက်လူမှုအတိုင်းဝိုင်းမှာထောက်ခံအားပေးမှုနှဲပါနေတဲ့အကြောင်းပန်ဒိုရာဆိုတဲ့ကလောင်နဲ့လူသိများတဲ့ကဗျာဆီယမ်မာပြည်ဦးလှိုင်ကပြောပါရယ်။မိဘရဲ့အားပေးမှုကြောင့်ကဗျာဝါဒနာပါခဲ့သူမတ်ပြည်ဦးလှိုင်အနေနဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေကဗျာရေးတာကိုအားပေးတဲ့အနေနဲ့ကျိုးညှိခြင်းဆိုတဲ့ကဗျာဆီယမ်မာတွေစုပေါင်းရေးသားထားတဲ့ကဗျာစာအုပ်ကိုထုတ်ဝေပြီးမြန်မာမျိုးသမီးတွေရဲ့ကဗျာနမူနာလက်ရာကိုဖော်ထုတ်ပေးနိုင်ခဲ့ပါရယ်။သူရဲ့ကဗျာဆီယမ်မာတူဘဝခရီးကြောင်းနဲ့ပတ်သက်လို့ဒီတရင်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်အမျိုးသမီးကဗျာဆီယမ်မာတူအနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမ်မာတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်မြန်မာပြည်မှာဒီထွက်တဲ့ကဗျာစာအုပ်တွေကိုလေ့လာပြီးကြည့်လိုက်တဲ့အခါမှာအမျိုးသမီးကဗျာဆရာတွေရေးတဲ့ကဗျာစာအုပ်တွေကနည်းနေတယ်။နောက်အမျိုးသမီးကဗျာဆရာမတွေရဲ့အရေးအတွက်ကလည်းနည်းနေတယ်။အမျိုးသမီးကဗျာဆရာမတွေရေးတဲ့ကဗျာတွေကိုညှို့ဆို့မှုကလည်းနည်းတယ်။ဝေဖန်မှုကလည်းနည်းတယ်ပေါ့နော်။အဲ့လိုမျိုးကျွန်မမြင်မိတယ်။အဲ့ဒါကလည်းဘာတွေကိုကြည့်ပြီးတော့ပြောရလဲဆိုတော့ဥပမာဆိုရင်ကဗျာဆရာ100ကျော်လောက်စုပြီးတော့ထုတ်ထားတဲ့စာအုပ် anthology အဲ့လိုစာအုပ်မျိုးမှဆိုရင်အမျိုးသမီး100ယောက်လောက်ပဲပါနေတာမျိုး။နောက်တစ်ခါတချို့စာအုပ်တွေကြတော့ဒီကဗျာဆရာတွေရဲ့စုပြီးတော့အမှတ်တရထုတ်တဲ့စာအုပ်ပေါ့။ဆရာပေါင်း30ကျော်40ကျော်အဲ့မှာအမျိုးသမီးတယောက်မှမပါတာမျိုးတော့မှတွေ့ရတယ်။ဒါပေမဲ့သူတို့ကအမျိုးသားများတိတန့်ထုတ်တဲ့စာအုပ်လို့တော့လည်းရေးမထားပြန်ဘူး။အဲ့လိုဆိုတော့ဒါမေ့ကြံခဲ့တာဖြစ်ကောင်းဖြစ်မယ်ဒါမှမဟုတ်အမျိုးသမီးရေးတဲ့ကဗျာလေးကအားသိမကောင်းဘူးလို့ယူဆတာမျိုးလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်။ဒီတော့ဒီနေရာမှာကွက်လက်တစ်ခုတော့ရှိနေပြီလို့ကျွန်မကထင်လိုက်ပါတယ်။
ဟုတ်ကဲ့။ဟိုမြန်မာနိုင်ငံမှာတကယ်ကြတော့လူဦးရေတဝက်ကအမျိုးသမီးတွေဖြစ်တဲ့ကြောင့်အရာရာမှာပေါ့နော်။အမျိုးသမီးတွေအနေနဲ့ရတယ်ဒီခွဲခြားဆက်ဆံခံရတာတွေရတယ်တွေ့နေရတယ်ဒီ။အခုမပြေဦးလှိုင်ပြောပြချက်အရာဆိုရင်ကဗျာလောကမှာလေအလားတူလို့ဖြစ်နေတာပေါ့အဓိကအကြောင်းကဘာတွေလို့သုံးသပ်ပါလိမ့်ရှင
်အဓိကအကြောင်းကအကြောင်းတွေထဲမှာတစ်ခုကတော့ culture ပေါ့ကိုယ့်ရဲ့ယဉ်ကျေးမှုအရာပေါ့နော်ကဗျာဆိုတာမျိုးကတခြားအမှုပညာအမျိုးအစားရဲ့ထဲမှာသူကလည်းအင်မတန်မှဒီစကလုံးကိုအခြေပြုပြီးတော့လွတ်လွတ်လပ်လပ်တွေးခေါ်လွတ်လွတ်လပ်လပ်ရေးသားတဲ့ကိစ္စမျိုးတွေပေါ့ကျမတို့ရဲ့ယဉ်ကျေးမှုမှာကတချို့အကန့်အသတ်အတားအဆီးလေးတွေရှိနေတယ်ရဲရဲတွေးရဲရဲရေးဖို့ဆိုတဲ့ဟာမျိုးမှာအကန့်အသတ်ကလေးရှိနေတယ်နောက်ဘဟုတုတအနေနဲ့ပေါ့ရိုးရာပုံစံအဖြစ်ရတော့အမျိုးသမီးတွေကဒီကိုယ့်ရဲ့အိမ်မှုကိစ္စတို့ဒီအမျိုးသမီးရေးရာကိစ္စဒါမှမဟုတ်လည်းနှလုံးသားရေးရာဒီလိုမျိုးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့စီးပွားရေးတို့လူမှုရေးတို့ဒါတွေမှာပါဝင်မှုကနည်းပါးနေတယ်လို့ယူဆရတယ်ပေါ့နော်အဲ့လိုဆိုတော့သူတို့ရဲ့ရေးသားတဲ့ဒီကဗျာလေးမှဆိုရင်လည်းဒီလိုအကြောင်းအရာမျိုးတွေကိုထင်ရတာမျိုးကနည်းနေမယ်ဆိုရင်အများစုဖြစ်တဲ့ကဗျာစရာတွေဂျာတန်းမှာဟိုစိတ်ဝင်စားမှုမရှိဘူးဒါမှမဟုတ်အစကတည်းကအမျိုးသမီးဆိုရင်တော့ဒီလိုပဲရေးမှာပဲကွာဆိုပြီးတော့ဟိုသူတို့ကတိတ်ပြီးတော့အာယုံမဆိုင်ကြဘူးပေါ့လက်တွေမှာတော့အခုအမျိုးသမီးတွေကတဖြည်းဖြည်းနဲ့ဒီအမျိုးသားတွေလိုပဲတခြားနယ်ပယ်တွေမှာနောက်နောက်ဝေဖန်တွေးခေါ်ရတဲ့နေရာတွေမှာရေးလာကြတယ်ဒါပေမဲ့ဒါကိုဟိုအလေးထားပြီးတော့စိတ်ဝင်စားခံမှုတော့လိုနေသေးတယ်လို့ကျွန်မကထင်ပါတယ်ဒါကြောင့်မို့လဲအခုလိုမျိုးဒီမဂ္ဂဇင်းတွေမှာဖြစ်ဖြစ်စာအုပ်တွေမှာဖြစ်ဖြစ်အမျိုးသမီးကဗျာတွေတွေ့မြင်မှာမှုကနည်းနေပါသေးတယ်အဲ
့တော့အမျိုးသမီးကဗျာဆီယမ်မာတွေဟိုထောက်ခံအားပေးတာပေါ့နော်နည်းနေသေးတယ်ဆိုတော့ကဗျာဆီယမ်မာတူအနေနဲ့ပေါ့နော်ဘယ်လိုလှူဆောင်ပေးသေးတယ်လို့ထင်ပါလဲ
။ပထမဆုံးကဒီစာပေအတိုင်းဝိုင်းနေနေပေါ့။စာပေအတိုင်းဝိုင်းမှာမှဒီကဗျာအတိုင်းဝိုင်းပေါ့။ဒီလိုမျိုးမင်းတို့ရေးတဲ့ဥစ္စာကထူးချွန်ထူးခြားလာရင်တော့ဖော်ပြခင်းခံမှာပဲ။ဆိုရက်အနေထားစာဤထက်နည်းနည်းလေးပို့ပြီးတော့အသိအမှတ်ပြုမှု။ဒါမှမဟုတ်လို့ရင်ရှာဖွေပေါ့။အမျိုးသမီးကဗျာဆီယမ်မာတွေဟာရှိလားရှိလားဘယ်လိုကဗျာမျိုးတွေရှိတယ်လဲ။ဟုတ်ပြီဒါကိုတေးရှာလိုက်ပြီးတော့ရှာဖွေမယ်။ဒီမဂ္ဂဇင်းတွေမှာပို့ပြီးတော့များရေးလောင်အားပေးမယ်ပေါ့။ ဆိုပြီးအဲ့လိုစွမ်းအားမြင့်ပေးတဲ့အပိုင်းတွေလုပ်လိုက်မယ်လို့ကျွန်မထင်တယ်။နောက်တစ်ခုကကဗျာနဲ့ပတ်သက်လို့ workshop တွေဆွေးနွေးပွဲတွေနိုင်ငံတကာကဗျာတွေကိုဘာသာပြန်တဲ့စာဖတ်ရှုတဲ့ဝေဖန်တဲ့ဒီလိုမျိုးတွေမှလည်းမျိုးသမီးတွေပါဝင်မှုကနည်းနေသေးတယ်။ဟိုမြန်မာနိုင်ငံမှာဒီ culture အရာပေါ့နော်မျိုးသမီးတွေနဲ့မျိုးသားတွေနဲ့အတူတူတန်းတူဒီမောင်သားမီးသွားတယ်လာတယ်ဆွေးနွေးတယ်ဒါမျိုးတွေလည်းမှာကမျိုးသမီးတွေပါဝင်လာအောင်အဆိုင်ပြီးတော့ဒါကဗျာတိုင်းဝိုင်းနေနဲ့လုပ်ရမယ်လို့ထင်တယ်ပေါ့နော်။နောက်တစ်ခါမျိုးသမီးတွေကိုယ်တိုင်ကလည်းကိုကိုကလည်းအားဆိုင်ဖို့ပို့ပြီးတော့လုံပဲပေါ့မျိုးသမီးဒီရေးလေးရေးထားရှိတဲ့အကြောင်းရရဲတဲ့မှာနေမကပို့ပြီးတော့ချိုးဖောက်ပြီးတော့ဒီလိုမျိုးရေးလိုက်လာအောင်ဒါအချင်းချင်းလည်းပို့ပြီးတော့စီစီလုံးလုံးနဲ့ပေါ့နော်အားထုတ်ရမယ်လို့ကျွန်မထင်ပါတယ
်အခုလိုမျိုးပေါ့နော်ကဗျာရေးသားမှုကိုအားပေးမှုနေနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုကကဗျာဆရာမတူဖြစ်လာတဲ့ဆိုတော့ကဗျာဆရာမတူအနေနဲ့ရှောက်လှမ်းခဲ့ရတဲ့ခီးလေးကိုနည်းနည်းပြန်ပြောပြပေးပါလားရှင
်ကျွန်မဒီကဗျာကိုအဓိကစိတ်ဝင်စားတဲ့အကြောင်းကနံပါတ်1ကတော့ကျွန်မရဲ့မိဘတွေအကြောင်းပါပဲကျွန်မအဖေကိုယ်တိုင်ကလည်းကဗျာဆရာတယောက်ပါသူတက္ကသိုလ်မှာရေးတယ်မြန်မာစာနေပြီးတော့ကျောင်းပေးတယ်ဆိုတော့ကျွန်မငယ်ငယ်ကလေးတွေကသူကကဗျာဆိုတာနဲ့မိတ်ဆက်ပေးတယ်မိဘတွေကလည်းအားပေးတယ်နောက်ကြတော့ကျွန်မဟိုတက္ကသိုလ်ရောက်တဲ့အခါမှာကျွန်မတက္ကသိုလ်မှာကစင်းတွေမှာကဗျာရေးတယ်ဝတ္ထုတွေပါလေရေးပါတယ်အဲ့လိုပြီးသွားပြီးဒီစင်ကာပူမှာကျွန်မကျောင်းဆက်တက်ဖို့သွားတယ်အဲ့ဒီအချိန်မှာစာပေနဲ့ဆက်ပြတ်သွားတယ်ပြီးတော့မှ2009ဦးပိုင်းလောက်မှာကျွန်မဘလော့ဂါပန်ဒိုရာဆိုပြီးတော့ဘလော့ထဲမှာကဗျာအပါဝင်တခြားစာပေလေးရေးပြီးတော့တင်ခဲ့တယ်ပေါ့နော်အဲ့ဒီမှာမှကျွန်မငငယ်လေးတည်းရအင်မတန်ဝါဒနာပယ်ခဲ့တဲ့ကဗျာကိုပို့ပြီးအားဆိုင်ခွန်ဆိုင်ရေးပြစ်တယ်အခုလက်တလောအနေနဲ့နောက်ဆုံးအဓိကအားပေးခဲ့တဲ့အချက်တစ်ခုကတော့ Bones We Crow ဆိုတဲ့ကဗျာစာအုပ်ပေါ့ The Anthology of 15 Contemporary Burmese Poets ဆိုတာအဲ့ဒီစာအုပ်ကိုဘာသာပြန်ပြီးတော့ edit လုပ်ခဲ့တဲ့သူကတော့မြန်မာကဗျာဆရာကိုကိုသက်နဲ့ British ကဗျာဆရာ James Van ဆိုတာအဲ့ဒီမှာကျမကဗျာလေးရွေးချယ်ခံရတယ်ဆိုတော့အဲ့ဒီကိစ္စကကျမကိုတိထက်ပို့ပြီးတော့ကဗျာမှာပို့ပြီးနှစ်နှစ်ထိုက်ထိုက်ထဲထဲဝင်ဝင်လုပ်ဖို့အတွက်ပို့ပြီးတော့တွန်းအားပေးသွားတယ်အဲ့ဒါကတော့ကျမကိုကဗျာဆရာမဆိုပြီးတော့ဖြစ်လာနိုင်မှုအတွက်အကြီးမားဆုံးတွန်းအားပေးတဲ့အရာတွေပါပဲ
ဟုတ်ကဲ့မပြေဦးလိုက်ရင်ပြောတဲ့ Bones for Crew ပေါ့နော် A You To Me လို့အဓိပ္ပာယ်ရတဲ့ဒီစာအုပ်မှာပေါ့နော်မပြေလိုက်ဦးရဲ့နော်ကဗျာဆရာမတန်တူရရဲ့ကဗျာပါတယ်ဆိုတော့အဲ့ဒီကဗျာလေးကိုရွတ်ပြလို့ရမှာရှင
်အဲ့ဒီစာအုပ်မှာကျမရဲ့ကဗျာက၅ဘုတ်ပါတယ်ရှင
်အကောင်းဆုံးပေါ့နိ
ဟုတ်ကဲ့၅ဘုတ်ပါတယ်ဆိုတော့ကျမဇလောဆရာဟိုလက်ထဲမှာကဗျာစာရတရားပါမလာဘူးစာကဗျာလေးကတော်တော်လေးရှည်တယ်
ဩရှည်
ဟုတ်ကဲ့
နောက်ဆိုလေဒီပိုက်လောက်ပေါ့နော်နည်းနည်းလေးခန်းစားချက်ဘလို့ရှိလဲပေါ့နော
်အဲ့ဒီထဲမှာလူကြိုက်များတဲ့ကဗျာတစ်ဘုတ်ကတော့အဲ့လူဘိန်းများမြို့ကိုတင်ပိုက်စင်းဆိုတဲ့ကဗျာပေါ့နော်လူဘိန်းတွေဟာရေကြည်ရာမျက်နှာလှည့်လည်သွားလာတယ်မဟာတတိုင်းကြီးကိုကုတ်ကပ်ဖတ်တတ်တယ်ထရိုဂျန်မျိုးကြီးကိုမြို့ထဲမောင်းသွင်းလာတယ်။အဲ့ကဗျာအဲ့ဒါနည်းနည်းတော့ရှည်တယ်ကျွန်မ Pros Poetry ပုံစံမျိုးနဲ့ရေးထားတာ။ဆိုတော့အဲ့ဒါမှဆိုရင်ကျွန်မရဲ့ကဗျာထဲမှာမြင်ကွင်းတွေမျိုးစုံပါတယ်။နိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေဟိုကျွန်မကဗျာစာပုံထဲမှာစုပြီးထည့်ထားတယ်။ဒါကြောင့်မို့နိုင်ငံရသားတွေကတော်တော်လေးနှစ်သက်ကြပါ
။ဒီမှာနိုင်ငံမှာဒီကဗျာဆီယာမတွေရေတောင်မြောက်ပေးဖို့ပေါ့နော်။ပို့ပြီးတော့ထွက်လာဖို့ပို့ပြီးလက်စွမ်းပြနိုင်ဖို့အားပြီးထောက်ခံမှုကနေနေဒီတည်းဆိုတော့ဘယ်လိုအကြံပေးချင်မှာလဲရှင
်ပထမဦးဆုံးကတော့ဒီကဗျာဆရာမပေါ့အမျိုးသမီးတွေအနေနဲ့ကဗျာလောကမှာအရေးအတွက်နည်းတယ်ဆိုတာကမြန်မာနိုင်ငံတစ်ခုတည်းတော့လည်းမဟုတ်ဘူးဒီဥစ္စာကတခြားနေရာတွေမှာလည်းဖြစ်ပျက်နေကြတဲ့အားပဲဒါပေမဲ့အရေးအသွေးပိုင်းဆိုင်ရာကြပြန်တော့တခြားနိုင်ငံတွေမှာကစာပေနိုဘယ်ဆုရတဲ့အထက်မှာအမျိုးသမီးကဗျာဆရာတွေပါတယ်နောက်တစ်ခါဒီပူလစ်ဇာဆုပေါ့ကဗျာနဲ့ပတ်သက်လို့အဲ့လိုဆုတွေထဲမှာလည်းအမျိုးသမီးတွေကပါတယ်အရေးအတွက်အဖြစ်နေတော့လည်းအရေးအသွေးထဲမှာရှိနေကြတာရှိတယ်ဆိုမြန်မာနိုင်ငံမှာကကြတော့အရေးအတွက်ဖြစ်နေနေတယ်အရေးသွေးရလဲဒါဘသူကနေဆုံးဖြတ်တယ်လို့မဆိုနိုင်ပေမဲ့လက်တွေ့အဖြစ်ဒီစာအုပ်တွေထဲမှာရေးသားညွှန်းဆိုကိုးကားနေရတဲ့ဥစ္စာကိုမတွေ့ရတဲ့အတွက်ကြောင့်ကျွန်တော်ဒီနေရာမှာပို့ပြီးတော့အားပေးဖို့လိုတယ်လို့ကျွန်မကမြင်မိပါတယ်ပထမဦးဆုံးကတော့ဒီကဗျာအတိုင်းဝိုင်းကိုယ်တိုင်နဲ့ပေါ့လက်ရှိဒီကဗျာနယ်ပယ်ထဲမှာရေးသားနေကြတဲ့ဆရာလေးရဲ့ဒီဆွေးနွေးမှုတွေမှာနိုင်ငံတကာစာပေတွေလေးလာဖတ်ရှုဟိုဝေဖန်ဆန်းစစ်ဒီလိုနေရာမျိုးတွေမှာပါအမျိုးသမီးတွေပါဝင်လာအောင်လို့ပို့ပြီးတော့တိတိကျကျအောင်နဲ့ဆွဲခေါ်ပေးရမယ်။နောက်မျိုးသမီးတွေကိုယ်တိုင်ကလည်းဒီလိုမျိုးမှာစိတ်ပါလက်ပါနဲ့အချိန်ပေးပြီးတော့ပါဝင်ဆွေးနွေးလာနိုင်အောင်ပေါ့နော်။ဒီကဗျာကိစ္စကိုဟိုအလေးထားပြီးတော့လုပ်ဆောင်နိုင်အောင်အတွက်ဒီမှာတို့တွန်းအားပေးဖို့အများကြီးလိုပဲထင်ပါတယ
်။မြန်မာနိုင်ငံမှာတော့ကဗျာဆီယာမတွေပေါ်ထောက်ခံအားပေးမှုဟာနေတာတွေ့ရတယ်။ဒါပေမဲ့လို့လေစာရေးဆီယာမတွေမှာပေါ့နော်။ဒီလူကြိုက်များတဲ့စာရေးဆီယာမတွေအတော်များများရှိတာကိုလည်းတွေ့ရတယ်လေ
။ဟုတ်ကဲ့
ဆိုရကကြတော့ထောက်ခံအပိမှုရဖို့အတွက်မပြေလည်ဥရုအနေနဲ့ပေါ့နော်လက်ရှိကဗျာဆီယာမတွေကိုစူးစီးလှုပ်ဆောင်တဲ့ကြိုးပမ်းချက်တွေပါရောရှိပါလားရှင်
ကျွန်မကျိုးညှိချင်းမြန်မာမျိုးသမီးကဗျာများစူးစီးမှုဆိုပြီးတော့ဆီယာမ35ယောက်ကိုစုပြီးတော့ကဗျာစာအုပ်လေးတူထုတ်ခဲ့ပါတယ်နှစ်ကာလများစာပေတိုက်ကနေဖြန့်ချီခဲ့ပေါ့ဆိုတော့ဒီစာအုပ်ကိုထုတ်လိုက်ခြင်းအပြင်အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာကဗျာဆီယာမတွေရှိတယ်သူတို့တွေရင်းနေကြတဲ့ကဗျာတွေကတော့ဒီလိုကဗျာမျိုးတွေပါပဲဒါကိုအရှိ့ကိုအရှိ့အတိုင်းပေါ့သင်ဟပ်ပြီးချပြခြင်းနဲ့ရွေခြင်းနဲ့ဒီစာအုပ်ကိုတစုတစည်းထုတ်လိုက်တာဖြစ်ပါတယ် ไอ้နောက်ပိုင်းမှာမျိုးသမီးကြီးပဲတည်တဲ့နောက်ထပ်ဆက်ပြီးတော့ဟိုထုတ်ဖို့ရဲ့လို့လည်း necessary လीမဟုတ်ဘူးဒါပေမဲ့တခြားမျိုးသမီးမျိုးသားစုပေါင်းပြီးထုတ်လာကြတဲ့စာအုပ်တွေမှာလည်းမျိုးသမီးတွေပုံကြီးမြတ်ပါဝင်ထိုင်အောင်ဒါမဟုတ်ရင်လည်းဒီမျိုးသမီးကြပါဆရာမတွေကနေသူတို့ကိုယ်ရံရဲ့ကြပါပေါင်းချုပ်ပေါ့လုံချင်းဒီလိုစာအုပ်မျိုးကြီးထုတ်လာနိုင်ဖို့နောက်မဂ္ဂဇင်းတွေကပို့ပြီးရေးလာနိုင်ဖို့ဒါရဲ့အတွက်တနည်းတဖုံပုံနဲ့ပေါ့နော်အထောက်အကူပြုရဆိုရင်တော့လည်းကျွန်တော်ကပို့ပြီးတော့ဝင်သားရမှာပေါ့ You can bend but never break me cause it only serves to make me more determined ဂျော်နလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင် American တခွင်အစီအစဉ်ကိုနားဆင်ရပါမယ်American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေသူတွေကသူတို့လက်ရှိနေထိုင်နေတဲ့နေရာကိုမိခင်နေရရင်နာမည်အစွဲပြုပြီးမှတ်ခေါ်ကြတဲ့အကြောင်းနဲ့ရိုးရာယဉ်ကျေးမှုတွေကိုဆက်လက်ထိန်းသိမ်းထားကြတဲ့အကြောင်းကိုအောင်ကစီစဉ်တင်ပြထားပါတယ်
အမေရိကန်ပြည်အစုကယ်လီဖိုးနီးယားပြည်နယ်ကအယ်လမီဒါခရိုင်ဟာအခုဆိုရင်အာဖဂန်အမေရိကန်နေအများပြအခြေဆက်ရာဒေသတစ်ခုဖြစ်လာနေပါပြီ။အာဖဂန်တွေစုဝေးရာဆန်ဖရန်စစ္စကိုမြို့နားကလစ်တယ်ကာဘူးအကြောင်းဆက်တင်ပြပေးပါမယ San Francisco Bay Area ကဖရီးမောင့်မြို့လေးမှာဆိုရင်အာဖဂန်နစ္စတန်ကရွှေ့ပြောင်းအခြေချသူအတော်များများနေထိုင်ကြတာပါ။တောင်တန်းတွေဘေးနားမှာတည်ရှိတဲ့မြို့ကလေးဖြစ်တာကြောင့်လဲ1980-80ခုနှစ်တွေကဖြစ်ပွားခဲ့တဲ့အာဖဂန်ဆိုဗီယက်စစ်ပွဲကနေထွက်ပြေးတိမ်းရှောင်လာသူတွေအဖို့မိခင်မြေအာဖဂန်ကိုအမှတ်ရစေတာပါ။ဒီမြို့ကလေးမှာလာရောက်အခြေစိုက်ကြတဲ့အာဖဂန်တွေများလာတာနဲ့အမျှရိုးရာဇာတ်တောက်ဆိုင်တွေစည်းစိမ်တွေလည်းဖွင့်လာကြပြီးအခုခါမှာတော့ Little Kabu ရဲ့လို့ Afghan မျိုးတော်နာမည်ကိုဆွဲပြုပြီးဒေသခံတွေကခေါ်လာကြပါပြီ။ Hayward Mugan, Hasib Alam Khel Garo ဒီအရမနေရတာကန်ထူးရဲ့လို့ထင်မှတ်နေသူဟာ
This is a small little Kabul here.
ဒီနေရာဟာ Fremont လမ်းပေါ်ကကဘူးမျိုးအသေးစားလေးပါ။အဝိထယ်ကစလို့ Afghan နဲ့ပတ်သက်တာအကုန်လုံးရပါတယ
်။ Fremont မျိုးမှာ Afghan စားတောက်ဆိုင်တွေလည်းရှိပါတယ်။လက်ဆက်ပြီးတော့အရသာကောင်းတဲ့အာဖဂန်စားစာတွေလည်းရနိုင်တာပါစားသုံးသူ Brad Heller ကတော့ဒီဆိုင်ကအကောင်းဆုံးလို့ဆိုပါတယ
် I like the chicken the best
စားကြိုက်ပါတယ်တခြားနေရာတွေမှာတည်းဒီဆိုင်ကချက်သားကိုအကျိုက်ဆုံးပါအ
ာဖဂန်စားတော့ဆိုင်မှာလာရောက်စားတော့သူတွေအတွက်တော့အစားအစာပြင်အာဖဂန်ရဲ့သမိုင်းကြောင်းနဲ့ယဉ်ကျေးမှုကိုလည်းစိတ်ဝင်စားစရာတွေတွေ့ခဲ့တာပါ Melissa Like က
I think food is a great way to learn about other people's
cultures. Sa tao ka ni thru ye yin chin mu de le ko le la chi twe kwin ya ba de. Sa tao sai ne win la de so yin ko chi kha ga chat pyou ni ri a dai chat tha da ri ko sa ji ni ba de.
Fremont lamma ji de chao ga zee sai ni ma Afghan yin chin mu law wet da za ri a wet the ri ne ta cha yin chin mu ne patat da ri ko we lo ya ba de. My wan zee sai ma so yin le Afghan paw mouk barbary ko we lo ya ba de. Kaula El Kaisi ga ro di paw mouk ko sa le ya yin Afghan ma mya la tin mi de lo so ba de.
We always buy this spray.
ဒီပေါင်မုံကိုကြိုက်တော့အမြဲဝယ်ပါတယ်။ပေါင်မုံစားရရင်အာဖဂန်နစ္စတန်ကိုပြန်ရောက်သွားသလိုပါပဲ။ဒီပေါင်မုံမျိုးဗမာမှာမရနိုင်ပါဘူး
။ကယ်လီဖိုးနီးယားကိုရောက်ရှိလာပြီးတဲ့နောက်တချို့တွေကလည်းရေကြီးရာမျက်နှာရာပြောင်းရွှေ့ကြပြန်ပါတယ်။ဒါပေမဲ့လည်းတချို့ကတော့ကိုယ့်ရဲ့ဒေသအဖြစ်သတ်မှတ်ပြီးတော့ကာလကြာရှည်နေထိုင်လာကြတာပါ။စားတော့ဆိုင်ပိုင်ရှင်အဇစ်အိုမာက
I never gave up
ဒီနေရာမှာနေလာတာနှစ်အစိတ်ရှိပါပြီ။အာဖဂန်အလံကိုတော်မှထောင်ထားပါတယ
်တောင်တန်းဘေးနားကဖရီးမောင့်မျိုးလေးကနေခွဲခွာရမှာဟာအာဖဂန်နစ္စတန်ကိုခွဲခွာရတာမျိုးလို့လဲခံစားမိတာကြောင့်ဘယ်ကုန်းမှသွားမှာမဟုတ်ဘူးလို့လဲသူတို့ကပြောကြပါတယ်ခင်ဗျာဒိုမီနိုကစားရင်နိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်အိုတွေစေပင်လိတ်ခုံလုပ်သားတွေဒါမှမဟုတ်နိုင်ငံရေးအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျွေးပါနိုင်ငံသားတွေကိုဖလော်ရီဒါပြည်နယ်မိုင်ယာမီက Little Havana လို့ခေါ်တဲ့နေရာမှာတွေ့ကြရမှာပါ။အမေတွေစေပင်လိတ်တွေ coffee အစားအစာเซลซาကနဲ့ဒိုမီနိုကစားနေတာတွေကိုတွေ့တာကြောင့်လက်တင်အမေရိကနိုင်ငံတစ်ခုကိုရောက်နေသလားလို့ထင်မှတ်မှားစရာရှိပေမဲ့မဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့က Little Havana လို့ခေါ်တဲ့အရက်မှာပါ။အဲ့ဒီနေရာကဆယ်လီအိုချိုရှစ်လမ်းမကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးဖြစ်ပါတယ်။
ကျူဘန်သုတေသနအင်စတီကျူကဂျော့ချ်ဂျူနီယာ
And then in 1959 this is a very large number of
people. ငါငါတတပြီအလုံးနဲ့လည်းမဝေးပဲသွားရေးလာရေးလည်းလွယ်တဲ့အတွက်1959ကစလို့ကျူဘာဒုက္ခသည်အများပြဒီနေရာကိုစပြီးခြေချလာတာပါမြို့လေကောင်နဲ့နေတဲ့ရှစ်လန်းတစ်ချောင်းမှာအဓိကထားပြောင်းရွှေ့လာတဲ့အတွက်လည်းဒီနေရာလစ်တဲ့ဟာဗာနာရဲ့ချက်ချက်ချတဲ့နေရာဖြစ်လာပါတယ
်ကမ္ဘာလူကြိုက်အများဆုံးကျူဘာစားတောက်ဆိုင်လို့အတော်များများကအတိမဲ့ပြထားတဲ့ Versailles စားတောက်ဆိုင်ဟာဆိုရင်လည်းလစ်တဲ့ဟာဗာနာမှာရှိနေတာပါဒီစားတောက်ဆိုင်ပိုင်ရှင် Philip Voss မိဘနှစ်ပါးနဲ့အတူမိုင်ယာမီကိုငယ်စဉ်အချိန်တည်းကရောက်ရှိခဲ့တာဖြစ်ပြီး1980ခုနှစ်ကစလို့ဖခင်နဲ့အတူစားတောက်ဆိုင်လုပ်ငန်းကိုစတင်ခဲ့တာ
ပါ This is Cuban coffee
window မိုင်ယာမီမှာတော့ Versailles ဟာအကောင်းဆုံး coffee ဆိုင်ပါဗျာ
ကျူဘာအမေရိကန်နေရာဒီဆိုင်ကိုလာပြီးကော်ဖီတောင်းရင်အားကစားကစားလို့နိုင်ငံတကာအရေးခင်းတွေအထိပြောဆိုဆွေးနွေးကြပါတယ်။ဒါပြင်နိုင်ငံရေးသမားတွေသတင်းတောက်တွေနဲ့အမေရိကန်ရောက်ကျူဘာမျိုးဆက်တဲ့လူငယ်တွေဟာရေမြစ်တစ်မှာအခြေချနေရသူတွေအကြောင်းပြောဆိုဆွေးနွေးနိုင်ဖို့ဒီနေရာကိုလာရောက်လေ့ရှိပါတယ
်
။ဒီနေရာဟာတယောက်နဲ့တယောက်တွေ့ဆုံမှုနေရာကောင်းတစ်ခုပါ။သမရတွေလည်းဒီမှာလာကော်ဖီတောက်ဖူးကြတယ်လေ။
စီဗင်းလိန်ဟာလည်းကျူဘာယဉ်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးဂွာဒနာမီရာဟာနာမည်ကြီးစီဗင်းလိန်ဆိုင်တစ်ဆိုင်ဖြစ်ပါတယ်။ဆိုင်ကိုလာတဲ့သူတိုင်းကိုကျူဘာကော်ဖီနဲ့အက်ခံပြီးဒါဟာကျူဘာရဲ့ယဉ်ကျေးမှုဖြစ်တယ်လို့ဆိုင်မန်နေဂျာအီရစ်အိုတာရိုကပြောပါတယ
်။ Each cigar touches over 4000 hands.
ဝယ်ယူသုံးဆွဲသူတွေစီကိုမရောက်ခင်စီဗင်းလိန်တရိတ်ကိုလူထောင်နဲ့ချီလုပ်ခဲ့တာပါ။သူစီမံထားတာလည်းဖြစ်ပြီးဒါဟာနေ့စဉ်နေထိုင်မှုဘဝထဲမှာမရှိမဖြစ်ပါ။စီဗင်းလိန်ကိုမိညိအေးအေးဆေးထိုင်ပြီးကော်ဖီတစ်ခွက်နဲ့နေ့တစ်နေ့ကိုကြော်ဖြတ်ကြည့်လိုက်ပါ။
တကယ်တော့ကျူဘာနဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါဟာမိုင်းတရားကြောသားဝေးတာကြောင့်ဖလော်ရီဒါမှာဆိုရင်ကျူဘာနယ်ပယ်အမေရိကန်များပြားအခြေဆက်ရာဒေသလည်းဖြစ်လာတာပါခင်ဗျာအမေရိကန်ပြည်ထောင်စုမှာအသက်65နှစ်ကျော်သူအရေးအတွက်ဟာလင်းလင်းမြန်းမြန်းတိုးလာနေပြီးအဲ့ဒီထဲကတချို့ဟာနိုင်ငံရေးချားမှမွေးဖွားသူတွေဖြစ်ပါတယ်ရွှေပြောင်းချေချာနေထိုင်သူအများပြားရှိတဲ့နယူးယောက်လူမျိုးမှာဆိုရင်လေတက္ကသိုလ် 2020 မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနိုင်တာကြောင့်ပြည်သူ့စောက်လျှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံတွေ့လာနေပါတယ်။ဒေးစီတက်ကြီးကရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရွယ်ဦးရေဟာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေကိုလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်။အမေရိကန်ပြည်အောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်ပြီးတော့တကြီးရွယ်ဦးလေးအဓိကတွေ့ကြုံရတဲ့စင်ကုန်မှုကတော့ဘာသာစကားပြဿနာပါဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အရာအမင်ကအ
မီရာထရီရှေရှေတီ
ဒီကိုဆက်ရောက်တော့ကအင်္ဂလိပ်လိုတလုံးမှမသိပါဘူးအခုလည်းမတတ်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တနေ့ကိုဘယ်လိုဖြတ်တန်းရမလဲဆိုတာပ
ါလူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းဒီမျိုးကိုအခုလိုတကြီးရွယ်ဦးရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်သူတို့ဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မြို့ပြစင်တာရဲ့အကြီးတန်းသူတွေသည် Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because their grandchildren
ဘာကြောင့်လဲဆိုလို့ပဲတကြီးရွယ်တွေကအထီးကျန်လေးရှိတာကိုတွေ့ရမှာပါသူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနှီးဆက်ကုန်ပါတယ်ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ်
ဒေးစီတက်ကြီးကရာကိုတောင်အရှအသင်းအဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်ဦးတွေရင်ဆိုင်နေရတဲ့အထူးကြံမှုကိုရောပါအောင်အစီအစဉ်တွေဆောင်ရွက်ပေးပါရယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေအပါအဝင်တက်ကြီးရွယ်ဦးတွေအနေနဲ့မိသားစုနဲ့နေနေအောင်လည်းစီစဉ်ပေးပါရယ်အခုကမှတော့ India Home ရဲ့ဆက်သွယ်ပေါင်းကူပေးရေးအစီအစဉ်တွေကြောင့်ပျော်ရွှင်ရတယ်လို့ပြောပါရယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ရတာပါအခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားပါတယ်
နေရာကောက်ပဲသီးနှံတွေစိုက်ပျိုးထုတ်လို့ရမှာအထွက်ကောင်းဖို့အတွက်ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေကိုမြန်မာတောင်သူလယ်သမားအတော်များများသုံးနေကြပါတယ်။တဘာဝမဟုတ်တဲ့ဓာတုဆေးဝါးတွေသုံးဆွဲရမှာသတိကြီးကြီးထားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆန်စပါအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါပ
ါ။ဒီနေရာထွက်ကောင်းသီးနှံတွေသင်္ကေတရွက်တွေကဘယ်ဟာမဆိုးပေါ့နော်။တော်ထုတ်လို့လာပြီဆိုရင်ကျွန်တော်တို့တတိထားမှာဒီစားတောက်ကုံတွေရဲ့ BN ရဲ့ကင်းရှင်ရဲ့ အဲ့ဒါကြီးရောနောက်ကျမ်းမာရင်းနဲ့ညီညွတ်ဖို့အရင်ရေးကြည့်လာတယ်ခင်ဗျာအကြောင်းလဲဆိုတော့ကျွန်တော်ပတ်ဝန်းကျင်နေမှာဓာတ်ရုပ်ဆေးဝါးတွေသုံးဆွဲမှုကလည်းများလာတယ်လို့ဓာတ်ရီကိုစနစ်တကျသုံးဆွဲဖို့နောက်စနစ်တကျကင်တွယ်ဖို့မိမိရဲ့ဒီလေယာနဲ့ဖြိုက်ပြူးရေးမှာစနစ်တကျသုံးဆွဲဖို့ကအရင်ကိုရေးကြည့်လာတယ်အရေးကြီးတယ်ဆိုတာကဘာလဲဆိုတော့သုံးဆွဲနေတဲ့လူတွေအတင်မကဘူးစားသုံးတဲ့လူတွေအတွက်လည်းအမြင်ကင်းဖို့ကအရင်ရေးကြည့်တာပေါ့နော်အကြောင်းမလို့ကျွန်တော်တို့ဒီအရီကိုသုံးဆွဲတဲ့အခါသူ့အချိန်စမှန်ဆန်ဖို့နောက်ပြီးရနေကင်းရှင်းဖို့နောက်ဖြန်းတဲ့အခါကျရင်ဘယ်လိုဖြန်းရမလဲနောက်အချိန်စတွေကဘယ်လောက်လဲနောက်ပြီးလို့ရှိရင်ဖြန်းပြီးတဲ့နောက်ပိုင်းကာလပေါ့နော်ရိတ်သိမ်းတဲ့အချိန်အထိကိုကြားမှာရှိတဲ့ဒီအနေကင်းတဲ့သူကာလလေးတွေရှိပါတယ်အဲ့ဒါမျိုးတွေကျော်လွန်ပြီးမှသာပဲဒါသာသုံးမဲ့လူတွေရောက်ဖို့ကာလလေးတွေတော့အရင်ကြီးကြီးတယ်ခင်ဗျာအဲအဓိကတော့ကျွန်တော်တို့ပူတက်စီမူတက်စီပေါင်းတက်စီတွေပေါ့နော်ဒါရီယာတန်ဖြည့်လွန်ပြီးဆိုသလိုစနစ်တကျသုံးဆွဲရင်ဒီတိနံတွေကိုဖျက်မဲ့ဘူးလို့နောက်ပြီးတော့ဘူးလို့ပေါင်းလို့ပြဿနာတွေကိုကင်းစင်အောင်လုပ်နိုင်ပြီမယ်တစ်ဖက်ကလည်းဒီဟာသုံးဆွဲတဲ့ကံမှာမမှန်မကန်တဲ့အခါကျတော့သုံးတဲ့လူတွေရောစားတောက်တဲ့လူတွေရောမှလည်းအငြင်းရှိရပါတော့
။လတိထားမယ့်အချက်လေးတွေပြောပြပေးပါဆရာ
။ဟုတ်ကဲ့။ဟိုဥပမာပြင်ကျွန်တော်တခါတော့ဘာတွေ့ဘူးလဲဆိုတော့အဲ့လေကွင်းပြီးမှလေသမားတွေတအုပ်စုဒီပလဲမြေဩဇာတွေမှာဖြူရတန်ဆိုတဲ့ပူတက်စီပေါ့နော်အဲ့ပူတက်စီအမှုန်နေနဲ့ရောနေတာအဲ့လေသမားကြီးအားလုံးကလည်းကြောက်မှလက်ဤတည်းလည်းမရှိဘူးဒီတိုင်းလက်ကပြောင်းဒီဘာမှမခံထားတဲ့လက်ကြီးနဲ့တခါနေဖတ်ပြီးတော့ဒီရောနေတာပေါ့နော်ပြီးလို့ရှိရင်သူတို့ကွင်းထဲကိုပြတ်မယ်ပေါ့အဲ့ခါကျတော့ညင်းရတော့တော်စိတ်မချမ်းသာဘူးဘာကြောင့်လဲဆိုတော့ဒီဖြူရတန်ကြီးကတဖြည်းဖြည်းအသားထဲကနေစိတ်ဝင်ပြီးလို့ရှိရင်ခန္ဓာကိုယ်ထဲမှာဒီအစိတ်တောက်တွေကတဖြည်းဖြည်းဆူနေမှောက်ဆုံးတော့လူကိုဒုက္ခပေးမှာနောက်တစ်ခုကချက်ချင်းလဲသူကပါလဲဆိုတော့ဒီအငွေတွေထွက်တဲ့ခါကျအဲ့အငွေတွေရှူနေတဲ့ဒါလူရဲ့ချက်ချင်းကိုမူးမိသွားတာမျိုးတစ်ခီကိုအစိတ်တင်တာမျိုးရှိရလေအကြောင်းမလို့ဒီဟာတွေကလက်လွတ်စွဲကင်တွယ်လို့ကိုမရဘူးဒါတွေအတွက်ကိုပြည်ပြချာချာပညာပြီးဖို့ကိစ္စရဲ့အရင်ကြီးကြီးတာပဲ
ဓာတ်မြေဩဇာတွေမှာဖြူရဒန်လိုထိရောက်တဲ့ပိုးသက်ဆေးတွေကိုပါရောပြီးအပင်တွေအောင်မြင်ဖြစ်ထွန်းအောင်ထည့်သွင်းသုံးဆွဲလို့ရှိပါတယ်ဒါကြောင့်ကိုသုံးတဲ့ဓာတ်မြေဩဇာမှာဘလို့ပိုးသက်ဆေးရခိုင်နှုန်းဘလောက်ပါနေတယ်အန်ဒီကိုဘလို့ကာကွယ်ရမယ်ဆိုတာတွေကိုသိထားဖို့လိုပါတယ
်ဂျူရာဒန်ကတော့သူကအမှုန်ပဲခင်ဗျသူကခရစ်စတယ်လေးတူပေါ့နော်ဒီအိုက်ကောင်ကတော်တော်အချိန်ကျင်းတယ်ကျင်းတယ်ဆိုတာသူကဟိုပင်လုံးမြတ်အာနိသင်လည်းရှိတယ်အတူတူသဖြင့်ကျွန်တော်တို့ဒီစကားဆိုလို့ရှိရင်လည်းအပင်ငယ်ဘဝမှာဒီချက်ပိုးတွေဒါချက်လိုက်တာနဲ့ဒီအပင်လေးကသူကမကြီးနိုင်မဲနဲ့ထွက်လာတဲ့ကွာတခါလေပြည့်စည်ရတာဆိုတော့လေအဲ့မှာအဲ့ပိုးတွေတန်းကိုခံနိုင်ဖို့အတွက်ကိုလေဝင်းနေမှာကိုကိုတက်ချင်ထဲလာဒီကျွန်တော်တို့ဒီပလဲနဲ့ရောတဲ့ကိစ္စကြတော့သူကချစ်တူးလို့ပါလို့အတွက်အဲ့ဒီကင်းကျင်တဲ့ခါကြတော့သူကပက်လိုက်တဲ့ခါကြတော့ဒီသမန်းမြေတွေကတဆင့်အပင်ကစုပ်သွားပြီးတော့အပင်ထဲမှာပြန့်ရင်လာပြီးတော့တွေ့ခဲ့တဲ့ဥကပေါက်လာတဲ့သားလုံးတွေလည်းအဲ့အရွက်စားရမယ်ကိုတည်သွားတယ်တည်သွားရဆိုဒီလောက်အချိန်ပြင်းတဲ့ကောမြေကြီးထဲရောက်သွားပြီဆိုလို့ရှိရင်အဲ့မြေတူထဲမှာရှိတဲ့ဟိုတီကောင်တွေရောဘက်တီးရီးယားတွေရောအဲ့ပိုးတွေအကုန်လုံးတည်တာငါးတွေလည်းတည်တယ်ဒီလိုမျိုးအကောင်အကုန်မခံနိုင်တော့မွေဆိုလဲတည်တာပဲအဲ့တော့ဘယ်လိုအောင်လဲတော့တောင်ဝင်းကြီးတစ်ခုလုံးကဒီပိုးသက်ဆေးကြောင့်အကုန်လုံး pollution တွေဖြစ်ပြီးတော့ညဉ့်ညမ်းကုန်တာပေါ့နော်အဲ့ဒီခါကျတော့ဒီမြေတူရောရေတူရောအကုန်လုံးဒီပိုးသက်ဆေးတွေရဲ့အဆိတ်တွေချိန်နေတဲ့ခါကျတော့ဘာဖြစ်ဖြစ်ကျွန်တော်တို့လူဆိုတဲ့ဒါအဲ့ကွင်းထဲမှာဖြတ်သွားနေကျွန်တော်တရားတစ်ဆင့်ဒါတွေရဲ့စိတ်ဝင်နိုင်တယ်အကြီးပြားဆိုတာမျိုးကမလုံနိုင်ဘူးအနည်းနဲ့များတော့စိတ်နာပဲတဖြည်းဖြည်းတဖြည်းခန္ဓာကိုယ်မှာစုလိုက်ရင်accumulation effect နဲ့လူကအဖြစ်အပျက်ဒီအစိတ်ပိတ်နဲ့ယောဂါကြီးဖြစ်လာတာပေါ့နော်။ဒါကြောင့်မလို့ဒီ fusion ကကျွန်တော်အနေနဲ့ဖြစ်နိုင်ရင်အတတ်နိုင်လို့မတုံးတာတော့ပူကောင်းပါလိမ့်ခင်ဗျ။ဟု
တ်ကဲ့။ဒီ plan ထက်မြေဩဇာအစိုးရထုတ်တာနော်ဆရာ
။မြေဩဇာကအစိုးရလည်းထုတ်ပါတယ်။နောက်တရုတ်ပြည်ဘက်ကလည်းအများကြီးဝင်ပါတယ
်။ဘလို့နာမည်နဲ့ဝင်လဲဆရာတရုတ်ပြည်
အဲဒီလိုပြဘက်ကတော့ကျွန်တော်တို့ဟိုပါပေါ့နော်တရုတ်စာတွေနဲ့ကျွန်တော်ရွှေတောင်တို့ပန်းဘူးတို့အဲ့လိုမျိုးတွေပေါ့တစ်စိတ်မျိုးမျိုးနဲ့ဝင်နေ။ဟိုရှင်းပြောရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမျိုးစာဥပဒေရဆိုရင်တော့ဘယ်မျိုးစာမဆိုဒီမြန်မာလူပါမယ်ဆိုပြီးတော့တခါညွန်ကြားထားရရှိပေမဲ့တရုတ်ပြည်ဝင်မြန်မာမျိုးစာမှာတော့ပမာလူပါမှာမပါဘူး။တရုတ်စာနဲ့အင်္ဂလိပ်စာလုံးတွေအင်္ဂလိပ်စာလုံးဆိုတာလည်းဒီကကနန်းတွေကတော့အင်္ဂလိပ်ကနန်းပေါ့နော်။ဒီတရုတ်စာတွေပဲပါတယ်။ဒီချာညားလာမှာပေါ့ကျွန်တော်တို့ဒီပလဲဆိုလို့ရှိရင်သူ့ရဲ့မတန့်စင်တဲ့ຢာခိုင်နှုန်းလေးရှိရယ်ဘာယူရဲ့ percentage ဆိုတာအဲ့ဒါဒီဘလောက်ຢာခိုင်နှုန်းပါတယ်လဲဆိုတာကိုပေါ်ပြမတာဘူး တကယ်တမ်းတော့အဲ့ virulent percent တွေကကျွန်တော်ပုံမှန်ဆိုလို့ရင်ဖြစ်တင်ဖြစ်တိုက်တာတော့ less than 2% ပေါ့နော် 2% အောက်မှာပဲရှိရမယ်ဒါပေမဲ့အဲ့ရနေတွင်းနဲ့မျိုးရောစာရင်မှန်မညဘလောက်ရခိုင်တုံးဆိုရဲဒီအစိတ်တောက်ရခိုင်တုံးဘလောက်ပါသလဲဆိုတာကိုမပေါ်ပြထားဘူးဒါကြီးကတော့မဖြစ်သင့်ဘူးလို့ကျွန်တော်တော့မြင်ပါတယ
်ဒီအိတ်ဒီမှာအစိတ်တောက်ရခိုင်တုံးဘလောက်ပါတယ်ဆိုတာကိုပေါ်ပြမထားတဲ
့ဟုတ်ကဲ့
ဓာမီဩဇာတွေဘာလို့မသုံးသင့်ဘူးပေါ့နော
်အမှန်မှန်တော့အဲ့လိုပေါ်ပြမထားတာမျိုးကိုတက်ဆိုင်ရာဌာနတွေနေနေပေါ့နော်ဒီလိုဟာမျိုးဘာကြောင့်မပေါ်ပြလဲမတွင်းလာတဲ့လူတွေပေါ်မှာလူအပ်တဲ့ညွန်ကြားချက်တွေထုတ်ပြဖို့လိုမယ်လို့မြင်ပါတယ်ကြီးတော့တာပါမှုတာဒီဟာတွေကနေထွက်လာတဲ့ cyberi ထွက်ကုန်တွေကိုကျွန်တော်စားမယ်ဟင်းမီးရက်တွေစားမယ်ဆိုတော့သူ့ရဲ့မတန်းစင်မှုကြောင့်ကျွန်တော်ခန္ဓာကိုယ်တွေမှာလာပြီးတက်ရောက်နိုင်တဲ့အန္တရာယ်ရရှိတယ်ဥပမာတစ်ခါနှစ်ခါနဲ့ပုံမှန်ကျွန်တော်ကနေ့တစ်ခုကစားသုံးနေရတဲ့ခါကျတော့ဒီအာနိတင်တွေကြောင့်ကျွန်တော်လူတွေမှာအမျိုးမျိုးသောယောဂါတွေမမြင်နိုင်တဲ့ယောဂါတွေပေါ်လာတယ်ပတ်ဝန်းကျင်ကကျွန်တော်စားသမျှတွေအကုန်လုံးစိတ်မဖြစ်ဘူးဆိုတော့ခံစားချက်မျိုးလို့မှကျွန်တော်တို့ဖြစ်လာတာပေါ့နော်။အဲအဲ့ဒါကြီးအတွက်ကိုသက်ဆိုင်ရာဌာနတွေနေနဲ့လည်းအတတ်နိုင်လို့မို့ဒီလိုကိစ္စတွေပေါ်မှာဖြစ်နိုင်တော့ထိထိရောက်ရောက်တချို့ဆိုရင်ဒါသတိပေးပြီးမလိုက်နိုင်ရင်ပြင်းပြင်းထန်ထန်လုပ်တဲ့အဖြစ်ကိုဘသူမျက်နှာမှမကြည့်ဘဲနဲ့အေးအေးယူတဲ့အဖြစ်ကိုဖြစ်တင်နေလို့ကျွန်တော်မြင်ပါတယ်
။ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပါ
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပဲဖြစ်ပါရဲ့ရှင
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကမနေ့ဖြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုပြန်လည်နားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ဘရက်ကဗနိုကိုအတည်ပြုခံရရေးထက်လက်တော်တစ်ခုလုံးမှာမဲခွဲဖို့တင်မတင်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တရားသူကြီးကဗနိုနဲ့ဆက်ကြော်သက်ရဲ့အချိန်တုန်းကလင်မဲဆိုင်ရာအနှံ့ကျဉ်းတာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ခရစ်စတင်ဘလက်ဆီဖိုးလို့လွတ်တော်မှာတရားစီထွက်ဆိုပြီးနောက်တနေ့မှာပဲမဲခွဲဖို့စီစဉ်ခဲ့တာပါ။လွတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်7ယောက်၊ Democrat Party ကိုယ်စားလှယ်10ယောက်ပါဝင်တဲ့ကော်မတီမှာဖွဲ့ဝင်2ဖြစ်တဲ့ Jeff Flake ကမနေ့ကအထိဆုံးဖြတ်ချက်မချရသေးကြောင်းပြောရမယ်။အခုတော့ဆိုထောက်ခံမဲ့ပြည်မဲ့ကြောင့်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဒီနေ့စောပိုင်းအခြေတင်ဆွေးနွေးမှုတွေစတင်ချိန်မှာတော့အနိုင်ကျင့်ဆော်ကောင်းမှုမှာပါဝင်သူ2ဖြစ်ဆွဆွဲခံထားတဲ့ Mark Judge ဆိုသူကိုစစ်ခေါ်မင်းမြတ်မှုဒီမိုကရက်တက်တော်မတ် Richard Blumenthal ကဆိုပြခဲ့တာကိုတော့ကော်မတီမှာအများစုဖြစ်တဲ့ Republican ကိုယ်စားလှယ်တွေကမဲခွဲပယ်ချခဲ့ကြတာပါ။American Thomas Donald Trump ရဲ့လိုရက်တွေကိုလေးဝံမှတ်တမ်းတင်ဖို့ဆွေးနွေးခဲ့တယ်လို့သတင်းတွေထွက်နေတဲ့ဒုတိယရှင်းလင်းချက်ရော Rosenstein ဟာလွှတ်တော်ကိုယ်စားလှယ်နဲ့တည်ထောင်တွေ့ဆုံဆွေးနွေးဖို့လက်ခံလိုက်ပါတယ်။အလို့တော်တရားရေးကော်မတီဥက္ကဋ္ဌ Bob Cotlett နဲ့မနေ့ကဖုန်းဆက်ပြောဆိုပြီးတဲ့နောက်တွေ့ဆုံမှုသဘောတူခဲ့တာဖြစ်တဲ့အကြောင်းလဲနှိစက်သူတစ်ယောက်ကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်အချက်တဲရနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြစ်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အရေးမြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတို့ကဖြစ်ရှင်းရမယ်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာခြေကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။
တရင်ချင်းချက်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။တောက်ကြညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို line to meter 25 32နဲ့ 58 တို့ကထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. Welcome to the